Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်အောက်တိုဘာလတရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20ထိလိုင်းနိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုနန်းလောင်နဲ့တူချင်ညာပေးသွားမှာဖြစ်ပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့မှာအစိုးရတပ်တွေနဲ့သဘုံတွေစနေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့ကလေးတွေပါဝင်လူပေါင်း3000ကျော်လောက်အဲ့ဒီမြို့မှာပိတ်မိနေကြပါတယ်8000+ Zika virus ပိုးကူးစက်ခံရတဲ့ကလေးငယ်2ယောက်ကိုထိုင်းနိုင်ငံမှာမွေးဖွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်တရုတ်နိုင်ငံမှာတော့မြေပြိုကျတာကြောင့်လူ73ယောက်သေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်နေနာစင်ကြားမှာကအာဆီယံပါလီမန်များအထွေထွေညီလာခံဒီနေ့ဒုတိယနေ့မှာအာဆီယံဒေသအတွင်းကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးနေတယ်ဆိုတဲ့အကြောင်းကို
နိုင်ငံတော်ဒီအာဆီယံမှာပူးပေါင်းပါဝင်ဆောင်ရွက်တဲ့နေရာမှာဖြစ်ပြီးရရနေထဲသေးကိုဆောင်ရွက်နေပြီဆိုရဲမြန်မာနိုင်ငံကကိုယ်ကြီးရဖြစ်တယ
်ကိုယ်တိုင်တက်ရောက်နေတဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကအခုလိုပြောသွားတာကိုမကြာခင်မှာပြည်စုံနားဆင်ကြမှာပါစားတော့ကုန်ဓာတုပစ္စည်းတွေအကြောင်းကိုနောက်ပိုင်းမှာနားဆင်ရမယ်တူတူဓာတ်ရိုက်လေးလိုက်နဲ့ပတ်စင်တင်ဆက်နေကြမြန်မာတခွင်စီစဉ်တွေကိုလည်းအခုညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရေဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနန်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင်
စီးရီးယားနိုင်ငံအလက်ပိုမြို့မှာအစိုးရတပ်တွေနဲ့သဘုံတပ်ဖွဲ့တွေစနေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့ကလေးတွေပါဝင်လူ3000ကျော်လောက်အဲ့ဒီမြို့မှာပိတ်မိနေကြပါတယ်။စီးရီးယားအစိုးရတပ်တွေကအလက်ပိုမြို့ကသဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုပြန်လည်သိမ်းယူနိုင်ဖို့ကြိုးစားနေပြီးတော့သဘုံတွေဘက်ကလည်းအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုအပြန်အလှန်ပစ်ခတ်တိုက်ခိုက်နေတာကြောင့်ထိခိုက်ဒဏ်ရာရသေဆုံးသူတွေလည်းထပ်တိုးလာဖို့ရှိနေပါတယ်။အလက်ပိုမြို့အရှိတ်အချက်မှရှိတဲ့နေမကောင်းဖြစ်နေသူတွေနဲ့ဒဏ်ရာရထားတဲ့သူတွေရပေါင်းများစွာကိုချက်ချင်းကူညီကယ်ဆယ်ပေးနိုင်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းမှာသေဆုံးထိခိုက်ဒဏ်ရာရသူရပေါင်းများစွာထဲကလေးအရေအတွက်က3000+လောက်ရှိတယ်လို့ WHO ကခန့်မှန်းပါတယ်။ကျမ ਈ တောင်ဝင်ရှိသူတွေရဲ့အဆိုအရတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဘုံကျဲတိုက်ခိုက်တာတွေကြောင့်ကလေး106ယောက်အပါဝင်သေဆုံးသူ338ယောက်ရှိပြီး846ယောက်ဒဏ်ရာရသွားခဲ့တယ်လို့ပြောပါတယ်။ဒဏ်ရာရသူတွေထဲမှာတော့ကလေး250ကျော်ပါဝင်ပါတယ်။အမေရိကန်သမ္မတဘရက်ဥပါမာကတော့အခုလိုရုရှားနဲ့ဆီးရီးယားအစိုးရတပ်တွေကအလက်ပိုမျိုးအရှိတ်ချမ်းကရဲသားတွေကိုလေကြောင်းကနေတိုက်ခိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါတယ်။သမ္မတဥပါမာနဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်တို့တယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတော့တိုက်ပွဲတွေဆုံးသတ်ပြီးလူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ပြုဖို့ကိစ္စကရုရှားနဲ့ဆီးရီးယားအစိုးရမှတာဝန်ရှိရဆိုတာကိုသူတို့နှစ်ယောက်စလုံးကသဘောတူခဲ့တယ်ဆိုပြီးတော့အင်ဂျီတော်ကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ကိုယ်သူနာဇီခေါင်းဆောင်ဟစ်တလာနဲ့ခိုင်နိုင်ပြောဆိုတဲ့မှတ်ချက်တွေဟာတိတ်ကိုစိုးရင်စရာကောင်းတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ဟာဝိုင်ယီမှာကျင်းပနေတဲ့အာဆီယံနိုင်ငံကာကွယ်ရေးဝန်ကြီးများအစည်းအဝေးပြီးသတင်းထောက်တွေကိုမစ္စတာကယ်ရီကပြောသွားတာပါဖိလစ်ပိုင်သမ္မတရဲ့မှတ်ချက်စကားတွေနဲ့ပြည်တွင်းရေးလှုပ်ဆောင်ချက်တွေကိုတော့တောက်ကြနေအစည်းအဝေးအတွင်းပြောဆိုဆွေးနွေးတာမျိုးမရှိပါဘူးဒါကသူ့ရဲ့ကိုယ်ပိုင်အမြင်ကိုပြောသွားတာဖြစ်ပါရယ်ဟစ်တလာကဂျူ3000ကိုတတ်ဖြတ်ခဲ့တယ်အခုလဲမွေးရဆွေးဆွဲနေသူ3000ရှိတယ်ဒီစီးသမားတွေကိုတတ်ပြဖို့ဝန်မလေးဘူးလို့ဒူတာဒေးကသူ့ကိုယ်သူနာဇီကောင်းဆောင်တဲ့တောက်ကြနေကနိုင်ရှင်ပြောဆိုသွားတာပါဂျွန်လနောက်ပိုင်းမှာမစ္စတာဒူတာဒေးစတင်တာဝန်ယူခဲ့ကဖိလစ်ပိုင်နိုင်ငံအတွင်းမွေးရဆေးသုံးဆွဲသူရောင်းဝယ်သူအယောက် 3000 တမနဲ့ဖိလစ်ပိုင်ရဲတို့ကတတ်ဖြတ်ခဲ့ပြီးပါပြီမစ္စတာဒူတာဒေးရဲ့မတ်ချက်စကားဟာမတင့်တော်တဲ့အပြင်ရန်စားတဲ့မတ်ချက်စကားဖြစ်တယ်ဆိုပြီးအမေရိကန်ဂျူအတိုင်းဝိုင်းတို့ကရှုံချလိုက်ကြပါတယ်မစ္စတာဒူတာဒေးကဒုတိယကမ္ဘာစစ်အတွင်းဂျူး6တန်းအသက်ခံရတဲ့ကိစ္စကိုပေါ့ပြပြတ်သဘောတည်းရအောင်ပြောချင်တဲ့သဘောမဟုတ်သလိုအခုလိုထက်တွင်ပြောဆိုတာကလည်းလူအစုလိုက်အပြုံးလိုက်တည်ဆုံရတဲ့ကိစ္စကိုရှင်ထိုးပြတဲ့သဘောရာဖြစ်တဲ့အပြင်သူ့ကိုယ်တူဟစ်တလာနဲ့ချိတ်ဆက်ပြောတာမဟုတ်ဘူးလို့လည်းပြောခွင့်ရကစနေနေ့မှာညင်ချက်ထုတ်ပြောဆိုပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ရဲ့မိတ်ဖက်ဆက်ဆံရေးဟာကာလကြာရှည်တည်ရှိနေကြတာဖြစ်သလိုလူအခွင့်အရေးနဲ့လူကုန်တိုက်ခါအပေါ်ယုံကြည်တမိုးထားမှုတွေကိုနှစ်နိုင်ငံစလုံးကလက်ခံထားတဲ့ဆန်တမိုးတွေအပေါ်အခြေခံထားတယ်လို့လည်းပြောခွင့်ရသူကပြောဆိုခဲ့ပါတယ်။အမေရိကန်အထူးတပ်ဖွဲ့တွေဖိလစ်ပိုင်အခြေစိုက်စခန်းကထွက်ခွာသွားတဲ့နေလို့သမ္မတဒူရာဒေးလက်တလောမှတ်ချက်ပြီးပြောဆိုခဲ့ပေမဲ့အမေရိကန်ဖိလစ်ပိုင်စစ်ဖက်ဆက်ဆံရေးဟာတမနိလိုခိုင်မာတယ်လို့မစ္စတာကယ်ရီကကြာတာပရင်းနေမှာပြောပါရရှင်။
အမေရိကန်ပြည်ထောင်စုမှာလူဦးရေတန်း20ကျော်ရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံရတဲ့လုံခြုံရေးကြိုးပမ်းမှုနဲ့အလုပ်တွေမပြီးပြတ်ပဲအများကြီးစုပုံနေတဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းစုံစမ်းစစ်ဆေးမှုတွေကိုအားကောင်းလောင်ရည်ရွယ်ပြီးစိုးရရဲ့စုံစမ်းစစ်ဆေးဌာနတစ်ခုကိုအောက်တိုဘာ3ရက်နေ့မှာဖွင့်လှစ်တော့မှာဖြစ်ပါတယ်။ အသစ်ဖွဲ့စည်းမဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းအမျိုးသားစုံစမ်းစစ်ဆေးရေးဘျူရိုဟာကာကွယ်ရေးဝန်ကြီးဌာနနဲ့ပေါင်းစည်းထားမှဖြစ်ပြီးတော့အင်တာနက်နဲ့ပတ်သက်တဲ့အချက်အလက်ကွန်ရက်ကိုထိန်းချုပ်မှာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးရေးဘျူရိုရဲ့ပထမဆုံးဒါရိုက်တာ Charles Fillon ဟာစနေနေ့မှာသူ့ရဲ့လုပ်ငန်းတာဝန်တွေကိုစတင်မှာဖြစ်ပြီးသူဟာအမေရိကန်ဘုထောက်လန်းရေးဌာန CIA မှာဌာနရဲ့လုံခြုံရေးဒါရိုက်တာအဖြစ်နဲ့နှစ်30ကြာလုပ်ခဲ့သူဖြစ်ပါတယ်။သူအခုနောက်ဆုံးလုပ်ခဲ့တာကတော့ပုဂ္ဂလိကလုံခြုံရေးကုမ္ပဏီ Northrop Grumman ရဲ့ကုမ္ပဏီလုံခြုံရေးဆိုင်ရာဒုဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူခဲ့တာဖြစ်ပါတယ်။သူအတွက်ပထမဦးစားပေးလုပ်ငန်းကတော့အမေရိကန်အစိုးရဌာနတွင်မှမပြီးသေးပဲပုံနေတဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းစုံစမ်းစစ်ဆေးဖို့ရှိနေတာတွေကိုကင်တွယ်ဖြည့်ရှင်းသွားမှာဖြစ်တယ်လို့သူကသတင်းတောက်တွေကိုကြာသပတေးနေ့ကပြောပါတယ်။ထိတ်တန်းရှုဝတ်ချက်ဆိုတာနဲ့ပတ်သက်ပြီးတော့ငကူကရက်180ကျောင်းအောင်ချိန်ယူခဲ့တာကိုရက်80လောက်နဲ့ပြည့်ပြတ်သွားအောင်လှုပ်သွားဖို့ညီမန်းထားတယ်လို့ဝန်ထမ်းရေးရာစီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကလည်းပြောပါတယ်ခင်ဗျာ
။ဆိုမာလီနိုင်ငံမိုကာဒီရှူးမြို့မှာအစိုးရတပ်တွေကိုပစ်မှတ်ထားတဲ့ကားဘုံတစ်လုံးစနေနေ့နေ့လယ်ပိုင်းကပောက်ကွဲခဲ့ပါတယ်။ဒီဘုံပောက်ကွဲမှုကြောင့်လူ၂ယောက်ထက်မနည်းသေဆုံးပြီး6ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုမာလီလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။Toyota Corolla ကားတစ်စင်းပေါ်မှာပောက်ကွဲစီတက်တဲ့ PC တွေကိုအပြည့်တင်ဆောင်ထားပြီး Blue Sky စားတောက်ဆိုင်ရဲ့အပြင်ဘက်မှာဖောက်ခွဲခဲ့တာဖြစ်တယ်လို့လုံခြုံရေးတပ်ဖွဲ့တွေက VOA ကိုပြောပါရတယ်။အဲ့ဒီစားတောက်ဆိုင်မှာတာမန်အရက်သားတွေအပြင်အဲ့ဒီနားကဆိုမာလီအမျိုးသားလုံခြုံရေးနဲ့ထောက်လိုင်းရေးအဖွဲ့ကဖွင့်ထားတဲ့အကျဉ်းထောင်မှာအလုပ်လုပ်ကြတဲ့လုံခြုံရေးတာဝန်ရှိသူတွေလည်းလာရောက်စားတောက်လို့ရှိပါရတယ်။တိုက်ခိုက်မှုဖြစ်ပြီးတိတ်မကြခင်မှာပဲ Al-Qaeda နဲ့ဆက်နွယ်တဲ့ Al-Shabaab တပ်ုံအဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပြန်ကြေညာပါရတယ်။အခုလိုတိုက်ခိုက်ရတာဟာအဲ့ဒီနားကအကျဉ်းထောင်မှာအလုပ်လုပ်နေတဲ့လုံခြုံရေးအဆောင်တွေကိုတက်ခတ်ချင်းလို့ဖြစ်တယ်ဆိုပြီးအဲ့ဒီကြေညာချက်မှာပြောထားပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဖီဝီကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ထိုင်းနိုင်ငံမှာ Zika virus ပိုးကူးစက်ခံရတဲ့ကလေးငယ်နှစ်ယောက်ကိုမွေးဖွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်ဒါဟာအရှိတောင်အာရှမှာမိခင်ကနေတဆင့် Zika virus ပိုးကူးစက်ခံရပြီးပထမဆုံးမွေးလာတဲ့ကလေးလေးဖြစ်ပါတယ်ထိုင်းအာဏာပိုင်တွေက Zika virus ပိုးကိုတွေ့ရှိတယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာတော့ Zika virus ပိုးကိုထိန်းချုပ်နိုင်ဖို့အတွက်အခုထပ်ပိုပြီးထိထိရောက်ရောက်လှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကလည်းဒေသတွင်းနိုင်ငံတွေကိုတောက်ချနေကတိုက်တွန်းလိုက်ပါတယ်microcephaly လို့ခေါ်တဲ့ပုံမှန်ထက်ဥကောင်းကွန်သေးငယ်တဲ့ယောဂဝိညာဉ်ခံစားနေရတဲ့ကလေးငယ်3ယောက်ကိုဓာခွဲဆန်းသတ်မှုတွေလုပ်ပြီးတဲ့2ယောက်က Zika virus ပိုးကူးစက်ခံရတာဖြစ်တယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကတောက်ချနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်Zika virus ပိုးကအများအပြားချင်းကပ်ရာကနေကူးစက်တာဖြစ်ပြီးတော့ကိုယ်ဆောင်မိခင်တွေကိုကူးစက်ခံရရင်မိခင်ကိုရောမမွေးလာသေးတဲ့ကလေးရဲ့ကျန်းမာရေးကိုပါအကြီးကျယ်ချင်းချောက်နေတာဖြစ်ပြီးတော့ကလေးမွေးလာတဲ့အခါမှာလဲကလေးတွေရဲ့ဥကောင်းဟာပုံမှန်ထက်သေးနေတတ်ပါတယ်ခင်ဗျာ
အစွန်ရောက်အကြံဖက်ဖွဲ့စည်းထားပိုးပီစနစ်တကျရှိလာကြသလိုသူတို့ရဲ့ရည်မှန်ချက်တွေကိုပိုအာယုံစိုက်လာနေတာနဲ့အမျှအရှိတောင်အာရှနိုင်ငံတွေအပေါ်အကြံဖက်သမားတွေရဲ့ချင်းချောက်မှုတွေနှစ်စဉ်တိုးလာနေတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးငါအင်ဟန်ကတောက်ကြနေမှာပြောပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာရာနဲ့ဟာဝိုင်မှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအတင်းအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးပြီးမှမစ္စတာအန်ကသတင်းထောက်တွေကိုပြောသွားတာပါဒီအစည်းအဝေးမှာ IS အကြံဖက်သမားတွေနဲ့အလားတူအုပ်စုတွေရဲ့ချင်းချောက်မှုတွေအကြောင်းကိုကာကွယ်ရေးဝန်ကြီးတွေအချိန်တော်ကြာအောင်ဆွေးနွေးခဲ့ကြပါရယ်အစ္စလာမ်နိုင်ငံတို့ထူထောင်နေဆိုပြီးကာလီဖိတ်တွေလို့သူတို့ကိုယ်သူတို့ချိန်ညားထားတဲ့အီရတ်နဲ့ဆီးရီးယားက IS အစွန်းရောက်အကြမ်းဖက်သမားတွေကိုအရှိတောင်အာရှဒေသကလူပေါင်းတထောင်ကျော်တွားရောက်ပူးပေါင်းခဲ့ကြတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးကပြောပါရယ်အခုလိုနှစ်စဉ်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံတိုင်း IS အစွန်းရောက်သမားတွေရဲ့ချင်းချောက်မှုတွေနဲ့အကြမ်းဖက်မှုတွေလည်းနှစ်စဉ်တိုးလာတာကိုတွေ့ရတယ်လို့ Mr. Eng ကပြောပါရယ်အရှိတောင်အာရှဒေသရင်းကစစ်သွေးကြွားတွေကိုဦးဆောင်ဖို့ဖိလစ်ပိုင်နိုင်ငံမှာအစိုးရအလို့ရှိဆုံးသူတယောက်ကိုအရှိတောင်အာရှဒေသက IS တို့ကဂျွန်လာမှာရွေးချယ်ခဲ့ကြတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမှာတိုက်ခတ်သူ၄ဦးအပါအဝင်လူ၈ယောက်သေဆုံးခဲ့ရတဲ့ January လကအကြမ်းဖက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီး IS တို့ကပြောဆိုခဲ့ပြီးတဲ့နောက်မှာတော့တာဝန်ရှိသူတွေကလေသအသွင်းလုံခြုံရေးတည်ပြီးချက်တွေကိုတိုးမြှင့်ထားပါတယ်
တရုတ်နိုင်ငံအရှိတောင်ပိုင်းမှာတိုင်ဖုန်းမုန်တိုင်းတိုက်ခတ်ပ ီးမြေပြိုကျမှုနှစ်ခုဖြစ်ခဲ့တာကြောင့်လူ73ယောက်သေဆုံးသွားခဲ့ပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကပျောက်ဆုံးနေတဲ့လူအယောက်20ကိုစနေနေ့ကဆက်လက်ရှာဖွေနေတာကြောင့်သေဆုံးသူအရေအတွက်ဟာထပ်ပြီးတော့တိုးလာဖို့လည်းရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတရုတ်နိုင်ငံနဲ့ထိုင်ဝမ်မှာမဂီတိုင်ဖုန်းမုန်တိုင်းတိုက်ခတ်ပြီးမိုးအကြီးကျယ်ရွာသွန်းခဲ့တာကြောင့်ဇီကျန်းပြည်နယ်မှာဗုဒ္ဓဦးနေကမြေပြိုကျတာတွေဖြစ်ပွားခဲ့ပါတယ်။စုခံရမှာလူ၈ယောက်တည်ဆုံးခဲ့တယ်လို့တရုတ်ဆိုရကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။တောင်ပေါ်ကနေရေစီးနဲ့အတူကြောက်တုံးတွေကျလာပြီးတော့အနီးနားရွာလေးပေါ်ကိုကျခဲ့တာကြောင့်အိမ်တွေပျက်စီးပြီးအဲ့ဒီမှာရှိတဲ့လူတွေထွက်ပြေးခဲ့ကြတာကိုလည်းတရုတ်ဆိုရပိုင်းရှင်ဟွာသတင်းအေဂျင်စီကထုတ်ပြန်တဲ့ဗီဒီယိုထဲမှာပြသထားပါတယ်။အခုချိန်ထိတော့19ယောက်ပျောက်ဆုံးနေသေးတယ်လို့တရုတ်ဆိုရကကြေညာပါတယ်။အလားတူပဲဝမ်ချန်ခရိုင်မှာဖြစ်ခဲ့တဲ့မြေပြိုကျမှုကြောင့်လူ9ယောက်တည်ဆုံးပြီးတော့တယောက်ပျောက်ဆုံးနေတယ်လို့ခရိုင်တာဝန်ရှိသူတွေကစနေနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
အတ္တလန်တိတ်တမုတ်တရားထဲကအင်အားပြင်းမက်ထရူထိုင်ပုံမုန်တိုင်းတစ်ခုဟာအပြင်အပြင်းဆုံးအဆင့်၅ကနေအပြော့သွားပြီးတော့အဆင့်၄ကိုရောက်ကြလာနေပါတယ်တိုင်ဖုန်းမုန်တိုင်းဟာမကြခင်ရက်ပိုင်းတွေအတွင်းကရေဘီယံပင်လယ်ထဲကိုဝင်ရောက်ပြီးတော့မိုးတဲထန်စွာရွာမယ်လို့ခန့်မှန်းရပါတယ်တိုင်ဖုန်းမုန်တိုင်းမက်ထရူဟာ2000ခုနှစ်အတ္တလန်တိတ်တမုတ်တရားအတွင်းတိုက်သွားတဲ့ဖလစ်ဆစ်မုန်တိုင်းနောက်ပိုင်းအပြင်းဆုံးလည်းဖြစ်တယ်လို့အမေရိကန်မိုးလေဝသဌာနကပြောပါတယ်တိုင်ဖုန်းမုန်တိုင်းမက်ထရူဟာတနအီ155မိုင်နှုန်းနဲ့လေးတိုက်နှုန်းရှိနေပြီးတော့တနင်္ဂနွေနေ့ထိဆက်လက်အားကောင်းနေမှာဖြစ်ပါတယ်လာမယ့်ရက်တွေအတွင်းဂျမေကာဟေတီနဲ့ကျူဘာအပါအဝင်ကရေဘီယံပင်လယ်ကွေ့ဒေသအတော်များများကိုမုန်တိုင်းဝင်ရောက်ပါလိမ့်မယ်။မိုးရေချိန်25ဂါနေ38စင်တီမီတာအထိရွာသွန်းမှုခန့်မှန်းထားသလိုဂျမေကာနဲ့ဟေဒီနိုင်ငံအနောက်တောင်ပိုင်းတစ်လျှောက်မိုးရေချိန်63စင်တီမီတာအထိရွာသွန်းနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီလိုမိုးရွာသွန်းမှုကြောင့်အသက်အန္တရာယ်ဆိုရင်ရတဲ့အထိရေကြီးရေလျှံတာတွေနဲ့ရွှေ့နှုန်ပြိုလာတွေဖြစ်လာနိုင်တယ်လို့အမေရိကန်မြို့သားမုန်တိုင်းဌာနကပြောပါတယ်ရှင်
။ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့လီဗာပူးကဆွန်စီကိုပွဲပြီးကနေမှရတဲ့ penalty နဲ့ငိုတကုတ်နဲ့အနိုင်ရသွားပါတယ်။ဆွန်စီက10မိနစ်မှာဂိုးရင်သွင်းခဲ့တာဖြစ်ပြီးတော့ Liverpool အတွက်ချေပါဂိုးကိုဖမီညိုက54မိနစ်မှာသွင်းယူခဲ့ပြီးအနိုင်ဂိုးကိုတော့ James Milner က84မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်။တောက်ကြနေကကစားတဲ့ Everton နဲ့ Crystal Palace ပွဲမှာတော့တစ်ဖက်တစ်ဂိုးစီတည်ဖြစ်ခဲ့ပါတယ်။ Everton အတွက်ဂိုးကို Lukaku က35မိနစ်မှာသွင်းခဲ့ပြီးတော့ Crystal Palace အတွက်ဂိုးကိုတော့ဘန်တိကေကမိနစ်50မှာသွင်းခဲ့တာပါအခုလောလောဆယ်မှာတော့ Watford နဲ့ Bournemouth, Hull City နဲ့ Chelsea, West Ham နဲ့ Middlesbrough, Sunderland နဲ့ West Brom တို့ကစားနေကြပါတယ်ဒီသတင်းနဲ့တစ်ဆက်ထဲမှာပဲ Arsenal နီးပြ Arsenal Wenger ကလည်း Arsenal နီးပြကနေအနားယူတဲ့အခါမှာ England နီးပြနေရာကိုစဉ်းစားလာနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့နေပြည်တော်မှာကျင်းပနေတဲ့38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံအကြောင်းကိုကြည့်အောင်ပါမြန်မာနိုင်ငံကအင်ရှင်နိုင်ငံဖြစ်လက်ခံကျင်းပနေတဲ့အာဆီယံပါလီမန်များအထွေထွေညီလာခံကနေအတွေ့အကြုံရှိတဲ့အာဆီယံဒေသတွင်းနိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေဖလှယ်နိုင်ပြီးအဖွဲ့ဝင်နိုင်ငံအချင်းချင်းလွှတ်တော်တွေပူးပေါင်းဆောင်ရွက်မှုတွေပိုအားကောင်းလာဖို့ယုံကြည်မျှော်လင့်တယ်လို့မြန်မာလွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။နေပြည်တော်မှာမနေ့ကစလို့အောက်တိုဘာ3ရက်နေ့ထိ၄ရက်တာကျင်းပနေတဲ့38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံဟာဒီကနေ့မှာတော့အာဆီယံဒေသတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အခမ်းကဏ္ဍတွေကိုအဓိကဆွေးနွေးနေကြပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မက်ဆူမွန်ကတင်ပြထားတာကိုနားဆင်ပါရှင်
။ဟုတ်ပါတယ်။အာဆီယံရဲ့ပြည်သူကိုရှေ့ရှုတဲ့လူမှုဗဟိုပြုတဲ့အတိုက်အဝန်ဖော်ဆောင်လာနိုင်အောင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာအကောင်းဆုံးပုံဖော်နိုင်တာကလွှတ်တော်ဆိုတဲ့အဖွဲ့အစည်းတွေပဲဖြစ်ပြီးအာဆီယံပါလီမန်များညီလာခံ2016ခုနှစ်ရဲ့ဆောင်ဖို့ကတော့အာဆီယံအတိုက်အဝန်တိုးတက်ထွန်းကားရေးအာဆီယံပါလီမန်များညီလာခံကတက်ကြွလှုပ်ရှားပေးပဲဖြစ်ပါတယ်။ဒီညီလာခံကိုအင်ရှင်အဖြစ်ပထမဦးဆုံးအကြိမ်ဒီနှစ်မှာလက်ခံကျင်းပခွင့်ရတဲ့မြန်မာနိုင်ငံဟာလည်းပြည်သူကမဲပေးရွေးချယ်လိုက်တဲ့ပြည်သူကိုယ်စားလှယ်ကြီးတွေကပြည်သူလူထုရဲ့လိုလားချက်ဆန္ဒကိုထင်ဟပ်စေတဲ့ပါလီမန်ဒီမိုကရေစီလမ်းကြောင်းမှုကိုအယက်သားအစိုးရလက်ထက်မှာမြန်မာနိုင်ငံမှာလွှတ်တော်အခမ်းအနားကိုပြန်ပြီးတော့မှခြေချလျှောက်လှမ်းနိုင်အောင်ကြိုးပမ်းနေကြသလိုအာဆီယံဒေသတွင်းမှာလည်းလူထုကိုအခြေပြုတဲ့လူထုကအလေးထားတဲ့လွှတ်တော်တွေဖြစ်ဖို့ဝိုင်းဝန်းကြိုးစားကြရမယ်ဆိုတာကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအာဆီယံပါလီမန်များညီလာခံအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။စက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိကျင်းပမယ်38ကြိမ်မြောက်အာ ာဆီယံပါလီမန်များအထွေထွေညီလာခံမှာတော့အင်းရှင်မြန်မာနိုင်ငံရဲ့ပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကအာဆီယံပါလီမန်များညီလာခံဥက္ကဋ္ဌရာထူးနဲ့တာဝန်ယူကျင်းပနေတာဖြစ်ပါတယ်ဒီကနေ့အောက်တိုဘာလ၁ရက်နေ့မှာတော့အာဆီယံပါလီမန်များအထွေထွေညီလာခံဒုတိယနေ့မှာအာဆီယံဒေသရင်းကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အကြောင်းအရာတွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဂန္ဓာအလိုက်ဆွေးနွေးနေကြတယ်လို့ကိုယ်တိုင်တက်ရောက်နေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်က VOA မြန်မာပိုင်းကိုပြောပါတယ
် group တွေခွဲထားလိုက်မှာ social media ရှိတယ် political media ရှိတယ် organization တွေရှိတယ်အဲဒီမျိုး meta လည်းအစည်းအဝေးတွေလုပ်ပြီးတယ်ဘူးအဲ့ဒါတွေအကုန်လုံးကိုစုပေါင်းဖို့ရတယ်ဒီအခုကဟို trend community အစည်းအဝေးဆက်လုပ်နေနိုင်ငံတော်ဒီအာဆီယံမှာပူးပေါင်းပေါင်းဆောင်ရွက်တဲ့နိုင်ငံမှာဖြည်းဖြည်းရောင်းနေထဲထဲကိုဆောင်ရွက်နေနေဆိုရယ်မြန်မာနိုင်ငံကကိုယ်ကြီးကြီးဖြစ်တယ်လို့အာဆီယံရဲ့ဒီအိုက်ပါရဲ့အစီအစဉ်ရနေပြီးတော့အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဒီနေ့ဆောင်ရွက်မှုတွေကိုအားပေးဖို့နိုင်ငံတွေနဲ့မှာတည်ငြိမ်မှုရဲ့လုံခြုံရေးတွေရဖို့အဲ့ဒီကိစ္စရဲ့ဒီအတွက်ကိုတော့လက်ဆောင်တဲ့နိုင်ငံမှာထိရောက်ထိုက်တန်တဲ့ဆောက်ဆောင်မှုတစ်ခုအဖြစ်ရရှိသွားနေတာပေါ့နော်
အခုလို38ကြိမ်မြောက်အာဆီယံပါလီမန်များထွေထွေညီလာခံကိုအင်ရှင်အဖြစ်မြန်မာနိုင်ငံကလက်ခံကျင်းပခွင့်ရတဲ့အပေါ်ဒီထွေထွေညီလာခံကနေပြီးအာဆီယံဒေသရဲ့နိုင်ငံတွေကလွှတ်တော်သက်တမ်းရင်းနဲ့အတွေ့အကြုံရှိတဲ့နိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေကိုဖလှယ်နိုင်ပြီးလွှတ်တော်အတွက်စိန်ခေါ်မှုတွေကိုအဖွဲ့ဝင်နိုင်ငံအချင်းချင်းလွှတ်တော်တွေပူးပေါင်းဆောင်ရွက်မှုပိုပြီးအားကောင်းလာဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကယုံကြည်မျှော်လင့်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသူ့အမည်အခုလိုပြောပါတယ
်။နိုင်ငံတွေထဲမှာလေဒီကျွန်တော်တို့နိုင်ငံကဒီအခုမှအစပဲရှိပြလွတ်တော်နိုင်ငံရေးရလေးတလားအဲဒါပေမဲ့အာဆီယံထဲမှာတကယ်လွတ်တော်နိုင်ငံရေးကိုဒါတကယ်ကိုအချင်းချင်းကြော်ကြာဆွတ်တမ်းပြီးတဲ့နိုင်ငံတွေရှိတယ်အဲ့တော့တကယ်လို့ငါအဲ့လိုမျိုးဒီအချင်းသဘောမျိုးလေးတွေပေါ့နော်အပြန်လန်လေးလာရေးဆွေးနွေးရေးအားမျိုးတွေရှိနေဆိုတော့ဒီဘက်ကလွတ်တော်ကိုယ်စားလှယ်တွေအတွက်ပေါ့ဒီလွတ်တော်ရေးအားကောင်းဖို့နော်ပြီးလွတ်တော်အားကောင်းတဲ့ခါမှာဒီဒီမိုကရေစီနဲ့အသက်ဝင်မှုအတွက်ပေါ့ဒါအများကြီးထောက်ကူဖြစ်မှာလို့ထင်ပါ
ဒီ38ကြိမ်မြောက်အာဆီယံပါလီမန်များထွေထွေညီလာခံကနေပြီးတော့ဒီအာဆီယံဒေသရင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကြော်လွှားနိုင်မယ်နီလန်းတွေကိုဆွေးနွေးနိုင်မယ်လို့ယုံကြည်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းညီလာခံဂုဏ်ပြုညစာစာပွဲမှာမိကွန်းပြောကြားခဲ့ပါတယ်ဒီဆွေးနွေးမှုရလဒ်တွေကနေညီလာခံရဲ့နောက်ဆက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလက်တွေ့အကောင်အထည်ဖော်နိုင်ဖို့ကလည်းအရေးကြီးတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသုံးသပ်ပါတယ
်အဓိကတော့လေဒီလားဒီစနစ်ကိုတခြားလူနားမလဲသေးတဲ့အခုမှလွှတ်တော်ရဲ့ရောက်တဲ့သူတွေရှိမှလွှတ်တော်ကိုယ်စားနောက်ပြီးအစိုးရအဖွဲ့ဆောင်လည်းအခုမှအစိုးရဖြစ်တဲ့လူတွေအဲ့တော့ဒီမိုကရေစီသဘောတရားတွေဒီလွှတ်တော်ရဲ့သဘောတရားတွေဒါတွေကိုသိပြီးတော့နားမလဲကြသေးဘူးလို့အဲ့လိုပဲမြင်တယ်အဲ့တော့ပြောချင်တာကတော့အသားတပီးသားနိုင်ငံတွေကဒါတွေကိုကောင်းကောင်းရှင်းပြနိုင်ရင်ဒါဒီဘက်မှာလည်းပို့ပြီးတော့လွှတ်တော်ရေးအားကောင်းမယ်ဟိုနိုင်ငံတကာမှာဘယ်လိုရှိရဲပညာရှိရဲဆိုတဲ့ဟာမျိုးတွေကများများလေး sharing လုပ်နိုင်မယ်ပြောနိုင်ဆိုနိုင်ရမယ်ဆိုရင်အဲ့ဒီအမြင်မျိုးတွေကိုပို့ပြီးတော့ပြောင်းလာမယ်သူတို့ဒီလိုလာပြီးတော့သူတို့တွေ့ကြုံနေဖလှယ်ခိုင်းတာမျိုးလာပြီးတော့ဒီကလွှတ်တော်ကိုလည်းဒီသူကအုပ်စုလိုက်ဆိုပြီးတော့ ASEAN country တွေမှာသွားပြီးတော့လွှတ်တော်တွေမှာလေ့လာတာမျိုးလွှတ်တော်ရဲ့လုပ်ငန်းတွေလေ့လာတာမျိုးလေးတွေလုပ်ပေးနိုင်ရင်လေဒါမဆိုးဘူးတော်လန်းစုကြီးရဲ့ဥဆောင်မှုနဲ့သွားတဲ့အခါမှာဒီလိုခွင့်ရရအများကြီးနောက်ပိုင်းလည်းရလာလို့ရှိပါတယ်နော်ဒါပေမဲ့ကောင်းကောင်း absorb လုပ်နိုင်မှုတော့လိုတာပေါ့နော်ဟောနောက်ဆက်တွဲလုပ်ငန်းတွေနေနေရလဒ်တွေထွက်လာအောင်တော့ဆက်ပြီးတော့ကြိုးစားအောင်မထင်နဲ့ action plan လေးတွေပါဆွဲနိုင်မယ်ဆိုတော့ပိုပြီးထိရောက်မယ်ထင်ပါတ
ယ်အာဆီယံပါလီမန်များညီလာခံကို1985ခုနှစ်ကနေစလို့အင်ဒိုနီးရှားနိုင်ငံမှာစတင်ကျင်းပခဲ့ပြီးမြန်မာနိုင်ငံကတော့28ကြိမ်မြောက်အာဆီယံပါလီမန်များညီလာခံမှာလေ့လာသူအဖြစ်စတင်တက်ရောက်ခဲ့ပါတယ်2011ခုနှစ်ကျင်းပတဲ့32ကြိမ်မြောက်အစည်းအဝေးမှာတော့မြန်မာနိုင်ငံဟာဒင်းပြည့်အဖွဲ့ဝင်အဖြစ်ပါဝင်နိုင်ခဲ့ပြီးဒီနှစ်2016ခုနှစ်မှာတော့အင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တာလည်းဖြစ်ပါတယ်ရှင
်။မဆုမွန်တင်ဆက်သွားတာကနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးကျန်းမာရေးသတင်းတစ်ပုဒ်ဖြစ်တဲ့စားတောက်ကုန်းတွေမှာဓာတုဆေးဝါးတွေများပါနေလားဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပါ။လူတွေနှိမ့်စင်စားနေရတဲ့စားတောက်ကုန်းတွေထဲမှာအနေဖြစ်စေနိုင်တဲ့ပစ္စည်းတွေသာပါခဲ့မယ်ဆိုရင်စိုးရိမ်စရာပါ။မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအတင်းကဇူလိုင်လကစပြီးလိုက်လံစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာအနေဖြစ်စေတဲ့ဓာတ်ရိုက်ပစ္စည်းတွေတွေ့တယ်လို့စားသုံးသူကာကွယ်ရေးအဖွဲ့ကပြောပါတယ်။အပြည့်အစုံကိုမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူ VO သတင်းပို့ထားတာကိုနားဆင်ပါရှင
်။လူတွေအတွက်အခြေခံအကျဆုံးလိုအပ်မှုတွေကတော့စားဝတ်နေရေးဖြစ်ပါတယ်။အဲ့ဒီထဲမှာမှအစားစားဆိုတာကတော့အရေးကြီးဆုံးအရာဖြစ်ပါတယ်။ဒါကြောင့်လူသားတွေစားတောက်နေတဲ့စားတောက်ကုန်းတွေထဲမှာအနေဖြစ်စေနိုင်တဲ့ပစ္စည်းတွေသာပါဝင်ခဲ့မယ်ဆိုရင်တော့ပြည်သူတွေအတွက်ကျန်းမာရေးဟာစိုးရိမ်စရာဖြစ်နေပါတယ်။ဒါကြောင့်2016ဇူလိုင်ကစပြီးမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းကကြောင်းမုံဈေးရနဲ့ဈေးတွေမှာလိုက်လံစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးစားတောက်ကုန်တွေမှာလူတွေကိုအန္တရာယ်ဖြစ်စေနိုင်တဲ့ဓာတ်ရုပ်ပစ္စည်းတွေပါဝင်နေတာကိုတွေ့ရှိခဲ့ပါတယ်။အစိုးရကတားမြစ်ထားတဲ့တရုတ်စားရန်ထုံမုံတွေမှုတက်နေတဲ့စားတောက်ကုန်တွေ တက်တန်းကုံဆွဲနဲ့နာမည်မပါတဲ့မုံတွေဒါအပြင်ပဲပြမုတ်ဖက်တွေမှာဖော်မင်းတာလူစည်းထည့်ပြီးအလွယ်တကူရောင်းချနေရတယ်ကိုတွေ့ရှိခဲ့ပြီးအဲ့လိုရောင်းချနေတာဟာဥပဒေအားနဲ့ချက်ချောင်းဖြစ်တယ်လို့စားသမှုကာကွယ်ရေးအဖွဲ့ကပြောဆိုထားပါတယ
်ဒီစိုးစေးတွေပါနေတာ90ရာခိုင်နှုန်းတွေ့နေရတယ်နောက်တစ်ခါထပ်ပြီးတော့အရေးကြီးတာသူချက်သားဆိုတဲ့ဒီတိုင်းပေါ့နော်စိုးစေးတွေပါတာကိုမြင်တွေ့ရတယ်အဲ့ဒါလေးတွေကမတိုးတက်တာကိုခေါ်ပါတယ်သူတို့မတိခဲ့လို့ရောင်းခဲ့တာတွေတော့အဲ့ဒီတိုးတက်မှုတွေကအများကြီးရလာပါတယ်နောက်ပြည်သူကလည်းပူးပေါင်းဆောင်ရွက်မှုတွေအများကြီးရတယ်လို့မတိုးတက်တာဆိုတာကလည်းကျွန်တော်တို့နိုင်ငံမှာတည်တဲ့အတိုင်းပဲလေနေဥပဒေထွက်ဖို့လိုအပ်တယ်နေဥပဒေမရှိကြမှာပြည်သူကဒီပဇိုင်းကနေတာအတိလေးလေးရှိနေတယ်အဲသူတို့ကိုယ်တိုင်လိုက်နိုင်မဲ့အချက်လက်လေးရောသူတို့ကအားနည်းကြတာပေါ့နော်အဲ့ဒါလည်းအထီးရောက်အစိုးရအနေနဲ့ဆောင်ရွက်ဖို့လိုအပ်တယ
်စားတောက်နဲ့ဆေးကွက်ကုတ်ကဲရေးဦးစီးဌာန FDA ကတားမြစ်ထားတဲ့စားတောက်ကုန်းလေးစိုးစိအသုံးပြုထားတဲ့စားတောက်ကုန်းလေးကိုမရောချဖို့2012ကတည်းကအသိပညာပေးလုပ်ငန်းတွေဆောင်ရွက်ခဲ့ပေမယ့်အခုအချိန်ထိရောင်းချမှုတွေရှိနေသေးတာဖြစ်ပါတယ်။ဒါကြောင့်ဈေးကွက်ထဲမှာဖျက်ဝင်နေတဲ့ဓာတ်တွေကိုစစ်ဆေးဖို့ဆိုရင်တစ်ဆင့်ပြန်လဲရောင်းချနေတဲ့လက်တွေရောင်းဆိုင်တွေကလည်းပူးပေါင်းပါဝင်မှုလိုအပ်နေပါတယ်
။ငရုတ်သီးမောက်အစ်စ်သီးငရုတ်သီးမောက်ပဲဖြစ်စေခြင်းလဲ။ဘာဖြစ်လို့လဲဆိုစိုးသေးတယ်တချို့တွေဆိုလောက်တာမုံတွေပါတဲ့တယ်။ကျမတို့တွေကြုံခဲ့ဘူးတဲ့။ဒီလိုအပြင်တွေကလာပြီးတော့ဖျက်နေတာကြာအဲ့ရကြတော့အခုကျမတို့တွေကမယူတော့ဘူး။မယူမရောမူဘာဖြစ်လဲလဲဆိုတော့အဲ့လိုမတမာတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက်အခုဆုံးကိုစိုးစဲတောင်းတဲ့ခါကျတော့အမတို့တွေလည်းစားမိမှာပဲဟုတ်တယ်မလားပစ္စည်းတစ်ခုကတော့စားမိမှာပဲဒါပေမဲ့မတုံးရင်တော့ပို့ပြီးတော့အဆင်ပြေပါတယ
်ကျောင်းဆရာမတယောက်ဖြစ်တဲ့ဒေါ်ကြည်ကြည်ခင်ကတော့ပညာပိတ်မှုတွေလုပ်ရင်းနဲ့တဖြည်းဖြည်းချင်းအဲ့လိုအန္တရာယ်ရှိတဲ့ပစ္စည်းရောင်းချမှုတွေကျော်နေလာလိမ့်မယ်လို့ယုံကြည်နေပါတယ်
အဲ့တော့တို့ကလေရောင်းတဲ့လူကိုလည်းကာကွယ်တားဆီးရမယ်ဟုတ်လားသွင်းတဲ့လူကိုလည်းကာကွယ်တားဆီးရမယ်စားတဲ့လူကိုလည်းအသိပညာရှိအောင်အသိပညာပေးရမယ်လို့တို့ကတော့ထင်ပါတယ်เนาะဒါပေမဲ့ခုချက်ချင်းတော့မဖြစ်နိုင်ပါဘူးတဖြည်းဖြည်းနဲ့တော့ဒါအသိပညာပေးရင်းနဲ့တို့ပါလာလိမ့်မယ်လို့တခြားကတော့ထင်ပါတယ်ပေါ့နော
်အနည်းငယ်ရှိတဲ့စားတောက်ကုန်းတွေရောင်းချနေတာဟာအရေးယူမှုအပိုင်းတွေအားနေတာနဲ့စားသုံးမှုကာကွယ်ရေးအဖွဲ့အစည်းတွေနဲ့အစိုးရတို့ပူးပေါင်းလှုပ်ဆောင်မှုအားနေတာကြောင့်လို့လည်းဦးဝင်းမြင့်ကပြောထားပါသေးတယ
်ကျွန်တော်တို့ကဒီဥစ္စာရောပါတော့အကျိုးရှိအောင်ဆိုရင်ပြည်သူကလည်းတူးစီရောတယောက်ချင်းရောအများစုကအကုန်လုံးကပူးပေါင်းဆောင်ရွက်တင်တယ်ဘဝဆောင်ရတဲ့နေရာဗားလေးကိုကျမ်းမာရေးအသိပညာတွေအများကြီးသိစေချင်တယ်ပေါ့နော်အဲ့တော့ကျမ်းမာရေးအသိပညာပြည်သူနဲ့အတူအာရမန်အဖွဲ့အစည်းတွေနဲ့သူကျွန်တော် FBA တို့ကျမ်းမာရေးဝန်ကြီးဌာနတို့လို့ဒီအဖွဲ့အစည်းအမျိုးစုံတောင်းပေါင်းတဲ့ပညာရေးဌာနအကုန်လုံးပါပြီးစီမင်းတို့ကပါလာပြီးတော့ဒီကျမ်းမာရေးအသိပညာကိုအများကြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့အများကြီးကြိုးရှိသွားမှာပါ
စားသုံးသူအကာအကွယ်ပေးရေးဥပဒေကိုတော့2014ခုနှစ်မှာပြဋ္ဌာန်းခဲ့ပြီးဓာတ်ရုပ်ပစ္စည်းနဲ့ဆက်ဆက်ပစ္စည်းများအန္တရာယ်ကတားဆီးကာကွယ်ရေးဥပဒေကိုတော့2013ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပါတယ်စားသုံးသူကာကွယ်ပေးရေးဥပဒေကို2014ခုနှစ်ကလေးကပြဋ္ဌာန်းခဲ့ပေမဲ့ဤဥပဒေမထွက်ရှိတာကြောင့်အရေးယူမှုအပိုင်းတွေမှာထက်ခဲတွေရှိနေတာဖြစ်ပါတယ်။အစိုးရကတားမြစ်ထားတဲ့အစားအသောက်တွေဓာတ်ရုပ်စိုးစိတွေထုတ်လို့ရောင်းချနေမှုတွေကို၄နှစ်လောက်အသိပညာပေးခဲ့ပြီးဖြစ်တာကြောင့်အခုချိန်မှာအရေးယူမှုအပိုင်းကိုထိထိရရလှုပ်ဆောင်တင်နေလို့လည်းပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။မြို့မခသတင်းအေဂျင်စီကနေ video ကိုပေးပို့လိုက်တာပါ
။မြို့မခသတင်းအေဂျင်စီကကိုကမြတ်ဖျောသတင်းပေးပို့တာကိုနားဆင်ခဲ့ကြရတာပါ။တော်တာရှင်တွေအနေနဲ့ VOA ရဲ့အခုတိုက်ရိုက်ထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲကျမတို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်နားထောင်နိုင်ပါရဲ့ရှင်။ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်။အခုတစ်ခါမှာတော့မြန်မာတခွင် Season ကိုတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာလူနေမှုပုံစံတွေပြောင်းလဲလာတဲ့မြောက်မြို့ပြဒေသမှာစီးပွားရှာဖို့ပြောင်းရွှေ့လာသူတွေလည်းပုံများလာနေပါတယ်။စီးပွားရေးအချက်အချာဖြစ်တဲ့ရန်ကုန်လိုမြို့ကြီးတွေကိုရောက်လာတဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူတွေကလမ်းဘေးမှာဈေးရောက်ကြတဲ့သူတွေဟာလည်းမြို့ပြဖွံ့ဖြိုးရေးစီစဉ်တွေကြောင့်အခက်အခဲတွေထပ်မံရင်ဆိုင်နေကြရတာပါတယ်။မြို့ပြဖွံ့ဖြိုးမှုနဲ့လူမှုဘဝတွေကြာလွန်ဆွဲနေတဲ့အခြေအနေတွေကိုဒီသပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA သတင်းတော်ကိုကောင်းဆက်ဟင်းကတင်ဆက်ထားတာကိုနားဆင်ပါရှင်။
ရန်ကုန်မြို့လိုမြို့ကြီးတက်ကြီးတွေမှာစီဝါရေးအခွင့်အလဲရှာရင်အနေနဲ့အရေးရကကျောက်လာသူတွေထဲမှာအရင်အနည်းငလာဆာဆာမတက်နိုင်သူတွေကတော့လမ်းဘေးမှာဈေးရောက်တဲ့အလုပ်တွေနဲ့ဝင်ငွေရှာနေကြရတာပါကြီးလက်ဒေသမှာမြို့ပလာစိုက်ပျိုးရေးလုပ်ငန်းတွေလုပ်ကဲ့ရင်အဆင်မပြေလို့ရန်ကုန်မှာရောက်လာကတဝန်းတစ်ခါဈေးရောက်ရင်စီဝါရှာသူတွေတဲ့ငွေမျိုးကကိုသိန်းစိုးလက်တူအပောင်ဝင်ဖြစ်ပါတယ
်။ဆောက်ရနေကြတကယ့်ကိုအခက်ခဲပြီလို့မျိုးကနေတက်လာပြီးတော့အဲ့လိုနေရာလေးနေရာမရှိတဲ့ကောင်မှသူကနေရာလွတ်တဲ့နေရာလေးဆိုင်းတန်းနဲ့ထမ်းပြီးတော့ဒီလိုဒီဆိုင်းတန်းနဲ့ထမ်းရအောင်လို့ဘောနော်ဆိုင်းတန်းနဲ့ထမ်းတယ်ပြီးနေရာလွတ်တဲ့နေရာမှာရှာပြီးအဲ့လိုရောင်းကန်ပြီးတော့စားတော့ဒီလမ်းမှာရောင်းနေရာနှိစေလဘောနော်နှိစေနေမှာထွက်နေလို့ရှိရင်ကသူကနေရာပိုင်းဘိုးဘိုးဖြစ်သွားပေါ့အဲ့လိုလာလို့ရှိရင်ကျွန်တော်တို့ဒီနောက်မှတော့ကနေပြတော့တက်လာလို့ရှိရင်ဘောနော် မိုးတွေဝါသားခေါင်းလို့မလို့နတ်နေမရလို့မလို့ဒီလိုတက်လာရင်ဈေးရောက်နေဆိုလို့ရှိရင်အဲ့နောက်မှလာရလို့ညံချီညံချီကတော့ဆိုင်းတန်းနဲ့ထမ်းပြီးတော့လွတ်တဲ့နေရာလေးကိုချပြီးတော့ရောင်းရအောင်ပေါ့အဲ့လိုလေးကြည့်တ
ာအရင်အနည်းငယ်များလာတဲ့စီးပွားရေးဆိုရင်လည်းကားတွေလမ်းသွားလမ်းလာတွေနဲ့ပြင်းနေနေလေးရှိတဲ့ရန်ကုန်မှာဈေးရောက်စရာနေရာတနေရာရဖို့ကလွယ်တဲ့ကိစ္စမဟုတ်ပါဘူး
သူတို့မှနေရာတက်မှန်ထားမှာမဟုတ်တာရင်အဲ့တော့ဥစုဝင်ရောက်နေရပဲလေအခါကျတော့ကိုယ်နေရာကန့်တက်မှာမရှိတော့တာကိုယ်နောက်ကျခဲ့လို့ရှိရင်နေရာမရဘူးလို့မြတ်ခဲ့တာပေါ့သူကန့်တက်ထားတာမဟုတ်ဘူးလေသူတို့ဒီနေရာမှာရောင်းသွားလို့တက်တက်မှာချပီးထားတဲ့နေရာဒီမှာမဟုတ်တာ
ရန်ကုန်မြို့စီမံသားရေးကုမ္ပဏီကရင်ကျောပိတ်ဆို့မှုပြဿနာရှင်းချဖို့နဲ့လမ်းသွားလမ်းလာပြည်သူတွေအဆင်ပြေစေဖို့ဆိုပြီးအောက်အုပ်လာတဲ့မှာပဲကန့်သက်ချက်တွေထုတ်ပြန်ခဲ့တဲ့အတွက်လဲစည်းတဲ့တွေအတွက်တော့စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်ရန်ကုန်မြို့စီမံသားရေးကုမ္ပဏီကတော့မျိုးပြဖွံ့ဖြိုးရေးအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်လမ်းတွေလူသွားစင်းညံတွေမှာဈေးမရောင်းဖို့တမ်းမြင့်ခဲ့တာဖြစ်ပေမဲ့လည်းလမ်းဘေးဈေးတဲ့ကိုသိန်းစုကတော့သူတို့လိုတနိုင်တစ်ပိုင်းဈေးတဲ့တွေကြောင့်မဟုတ်ဘူးလို့ဆိုရတာတက်ပါတယ်
ကျွန်တော်အခု၄မြို့နယ်ပေါ့၄မြို့နယ်သူကလမ်းဘေးဈေးတဲ့ကိုကဏ္ဍကိုချွေမှလို့ပြောတယ်ပေါ့အဲတို့ရဲ့ပြောစကားပေါ့ကျွန်တော်အတိအကျအောင်ပြေးပါဘူးခုနှစ်ရှိမယ်ဒီနှစ်ရှိမယ်လေကျွန်တော်တထန်တပိုးရောင်းတဲ့လူတွေတော့ကောနစ်နာပေါ့နော်အခုဒီဈေးတဲ့ချွေမယ်ဆိုတာလည်းကားရီကစွာလာလိုက်ဆိုကားလမ်းတွေပိတ်တယ်ကားနဲ့ပြေးတဲ့အခါမှာကားနဲ့ပြေးတာလေကျွန်တော်ဒီလိုတထန်တပိုးရောင်းတဲ့လူတွေကြောက်ပြေးတာမဟုတ်ဈေးတွေအောင်အများကြီးရပါတော့။တော့ဒီဆောက်တော့ဆန်လေးလမ်းလေးမှာထွက်တယ်ပေါ့။အဲ့တော့အဲဆောက်တော့ဆန်ကြတယ်မဟုတ်အကြီးကျယ်အဲ့လိုခန်းခန်းနာနာနဲ့အဲ့လိုဖွင့်တဲ့အခါမှာအဲကားလမ်းတွေပြေးပေါ့။ကားလမ်းတွေပြေးတော့အခက်ခက်ပြေးအခက်ခက်ပြေးတဲ့အခါမှာကားလမ်းမရနေပြီးဒီဈေးတွေကြောက်ကားလမ်းပြေးတယ်ဆိုပြီးသူကထက်ကိုတင်ကြတယ်။အဲ့မှာထက်ကနေကဒီဈေးတွေရောကန်းနာကိုချွေပြင်မယ်လို့တော့သတင်းရတယ်ပေါ့။ကန်းနာကတကယ်လို့ဒီဈေးတွေကိုချွေမယ်ဆိုလို့ရှိရင်ကန်းနာလူမချောက်ဘူးရောနော်။အဲ့လိုလူမချောက်တဲ့အခါမှာကျွန်တော်ဈေးတွေရောင်းတာကျော်အခက်ခက်ဟိုချိမှာပေါ့ပေါ့။ဒီမှာလူဘလောက်သွားလာနေရတော့မှလမ်းဘေးတော့မှပဲဘလောက်ကြီးဈေးတွေပြည်နေတော့မှမွယ်ပဲနဲ့ကန်းသားဆိုလို့ချင်းဒီလာဝယ်မှာပေါ့ဟုတ်ကဲ့အဲ့တော့ကျွန်တော်အခက်ခက်ဖြစ်မှာပေါ့စောင့်ရနေရပြီတော့ဒီလိုတစ်ထန်းတစ်ဖို့ကောင်းရကြောင်းနေဆိုကျွန်တော်ကစောင့်ရနေရပြီရောက်နေရပါတော့ဒီလမ်းဘေးမှာဒီဆိုင်ကြီးရရကျော်ဖွင့်လာကျော်ဒီပါကောင်းကောင်းလေးတွေစောက်တော့ဆိုင်ကြီးတွေကျော်ဒီပါစီးပွားဖြစ်လို့တာပေါ့နော်အကျွန်တော်တို့ဒီတစ်ထန်းတစ်ဖို့ဒီအသည့်နိုင်လေးရောက်နေလူရောကျွန်တော်ဝမ်းစာအတွက်တော့အမှန်တကယ်ကားလမ်းနေပိတ်တာကျွန်တော်အဲ့လိုစောက်တော့ဆိုင်ကြီးကျော်ကလန်ပိတ်တာကျွန်တော်တို့တထန်တပိုးကြောင်းနဲ့ဈေးတဲ့ကြောင့်ကလန်ပိတ်တာမျိုးပဲ
မျိုးပြဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူလူဝေးရင်နဲ့မော်တော်ယာဉ်အရေးအတွက်အများပြလာနေတဲ့ရေကုန်မြို့မှာရင်ကျော်ပိတ်ဆို့မှုတွေလမ်းမင်းနဲ့လူသွားလမ်းစဉ်ညံတွေမှာဈေးရောင်းချတာတွေကြောင့်အများပြည်သူသွားလာရေးအခက်တွေနေရတယ်လို့ဝေဖန်သံတွေကြီးထွားလာရကအာဏာပိုင်တွေရဲ့အရေးယူဆောင်ရွက်မှုတွေပေါ်ပေါက်လာရတာပါတက္ကစီအငားရင်မောင်းကိုအောင်စုံမိုးကတော့ရင်ကျော်ပိတ်ဆို့ရခြင်းအကြောင်းရင်းတစ်ခုကလမ်းမင်းဈေးတွေကြောင်းလို့ဆိုပါ
နောက်ပိုင်းဆိုရင်တော့ဘန်းနေတဲ့ခင်ရောက်နောက်နေ့ပိုင်းကျတော့စားတောက်ဆိုင်တွေဖွင့်ကျပြန်လေးနဲ့ဖွင့်လာ။မိုးတွေပါနော်။၄တောင်မိုးတွေ။အဲ့ဒါကအများဆုံး။ညနေပိုင်းဆိုရင်အဲ့ကျပြန်လေးနဲ့ဖွင့်ရ။မနေ့ပိုင်းကျတော့အဲ့ဟင်းဒီဟင်းယောကဘန်းတွေနဲ့ထားရ
။ဒါပေမဲ့လည်းသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဈေးတွေကိုအတင်းအကျပ်ပေးချတာမျိုးတဲ့စီးကန်းတကျဈေးရောင်းချနိုင်တဲ့အစီအစဉ်မျိုးဖန်တီးပေးတဲ့လို့အကြံပြုပါရစေ။အဲ့
ဒါအရင်သွားလို့ရတယ်။နှစ်လမ်းတော့မအောင်ရတယ်မျိုးတွေဆိုကွာတလန်းပဲပေါင်းလို့ရတယ်အဲ့မှာကားရကြမ်းပြဲအဲ့မှာနှစ်ထပ်ရတဲ့ကားနဲ့လမ်းပြည့်ရတဲ့ကားနဲ့ဆိုဘလို့မှသွားမယ်လမ်းပြည့်သေးတဲ့ဆိုတိနဲ့ပြေးလိုက်တော့ပေါင်းပါအဲ့ညနေပိုင်းမနက်ပိုင်းဆိုအဲ့မျိုးတွေဆိုမောင်းမရ
ဒါပေမဲ့လည်းလက်တလုံးဈေးရောက်နေတဲ့နေရာကနေတခြားကိုမဖြစ်မနေရွှေ့ရမှာကိုလည်းကိုဆိုးနိုင်တို့လိုလမ်းပြည့်သေးတဲ့တွေကစိုးရိမ်နေကြပါတယ
်ဒါတို့ပြောင်းဆိုတာပြောင်းမရဘူးဟဟဒါဒီကတော့ဟိုမှာစင်တင်တော့ကောင်းတာပေါ့ကျောင်းဝယ်ကောင်းမှဆိုတော့မစိုးဘူးပေါ့ကျောင်းမကောင်းတော့ကျန်ရပြန်ကြည့်အောင်လိုချင်အောင
်တို့ပဲရောင်းနေရမှာပဲလေအစ်တင်မှာနေရာမှာလုံးဝမရောင်းနဲ့လို့ပြောလေသူတို့မှနေရာမချပေးတဲ့အတွက်ငါတို့ခိုးကပ်ပြီးတော့အဆင်ပြေလို့ပဲရောင်းရမှာပေါ့ငါတို့စာဝင်းနေရေးအတွက်ရောင်းနေရလေသူတို့မရောင်းအောင်ဆိုငါတို့စာဝင်းနေအဆင်မပြေနိုင်ဘူးလေအဲ့ဒီအတွက်ငါတို့ကတော့အဲ့လိုမျိုးပဲရောင်းနေရအောင်ပါပဲပေါ့
တကယ်တော့လက်တလုံးရန်ကုန်မြို့ကအာဏာပိုင်တွေအတွက်ခေါင်းခဲစရာတစ်ခုဖြစ်နေတဲ့လမ်းဘေးဈေးတဲ့ပြဿနာဟာဖွံ့ဖြိုးမှုနဲ့အတူလိုက်ပါလာတဲ့စိန်ခေါ်မှုပေါင်းများစွာတဲ့ကတစ်ခုသာဖြစ်ပါတယ်ဒီအတွက်လည်းနိုင်ငံရေးစီးပွားရေးပုံစံတွေပြောင်းလဲလာတဲ့အမျှမျိုးပြဖွံ့ဖြိုးမှုတွေအလင်းအမြန်ကြီးထွားလာနေတဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးမှုနဲ့အတူဒွန်တွဲပါလာမဲ့ပြဿနာတွေကိုရင်ဆိုင်နိုင်ဖို့လည်းအသင့်ပြင်ထားကြရမှာဖြစ်ပါပါခင်ဗျာ
။ကိုကောင်းဆန်ဟင်းတင်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြကြရပါဗျ။ VOA ကနေစနေနေ့ညပိုင်းစီစဉ်တွေကို10နာရီထိဆက်လက်ထုတ်လွှင့်ပေးနေပြီးတော့မကြခင်မှာဆိုရင်တော့ဒါရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြဖြစ်ပါတယ်အခုဆက်ပြီး10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုတခါဒီဒုတိယပိုင်းမှာဆိုရင်ဒေါခင်ဆိုးဝင်းနဲ့အစီအစဉ်ထုတ်လုပ်သူမတ်ဆုမွေအေးတို့တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင် VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်ပြည်ပမှာအကြောင်းမျိုးမျိုးနဲ့ရောက်ရှိနေကြတဲ့မြန်မာပြည်ပွားဘယ်သူမဆိုပေါ့နော်ဘယ်နိုင်ငံမှာပဲရောက်ရောက်ဘယ်နိုင်ငံသားပဲခံယူထားမြန်မာပြည်အရေးကိုစိတ်ဝင်စားတယ်မြန်မာပြည်ကိုချစ်ကြတဲ့သူတွေကြီးပါပဲလို့ကျွန်မယုံကြည်ပါရစေ။နောက်မြန်မာပြည်တိုးတက်ရာတိုးတက်ကြောင်းမှာဥတ္တချက်တဲတဲ့ဝိအနေနဲ့ပါဝင်အားဖြည့်ခြင်းကြတဲ့ဆန္ဒရှိကြလိမ့်မယ်လို့လည်းကျွန်မယူဆပါရစေ။အဲ့တော့ဒီစစ်အစိုးရအဆက်ဆက်ပေါ့နော်အခြေအနေအရရကြောင့်မပြတ်နိုင်မင်းနေပြည်ပမှာတောင်းတင်နေကြခဲ့ပြီးတော့အခုနိုင်ငံရဲ့အပြောင်းလဲမှာပြည်တော်ပြန်ပြီးအလုံးလုံးနေကြတဲ့သူတွေရှိပါတယ်အဲ့ဒီအလုံးလုံးနေကြတဲ့သူတွေတဲကတချို့ပေါ့နော်ကျွန်မမိတ်ဆက်ပေးချင်ပါတယ်သူတို့ရဲ့အတွေ့အကြုံလေးတွေကိုကျွန်မတို့နားထောင်ကြည့်ဖို့ပါနော်ဒီနေ့ကျွန်မဖိတ်ခေါ်ထားတဲ့ပင်တိုင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေကတော့ကိုစောကပိသူကတော့အရင်တုန်းကဒီ Maryland တက္ကသိုလ်မှာဒီကျောင်းသူကျောင်းသားတွေကိုအကြံပေးတဲ့အတိုင်းပင်ကပုဂ္ဂိုလ်အဖြစ်နဲ့လှုပ်သွားပြီးတော့အခုမြန်မာနိုင်ငံရဲ့ပညာရေးကဏ္ဍမှာတထောင်တနေရနေပြီးတော့အုတ်တချက်တဲတဲ့ဝင်အနေနဲ့ပါဝင်နေတာပါနောက်တစ်ယောက်ကတော့ကိုစိုးစာနီကိုစိုးစာနီကတော့ဒီ IT specialist ပေါ့နော် computer သတင်းအချက်အလက်ဤပညာကျွမ်းကျင်သူပါသူကတော့ဘဏ်လုပ်ငန်းမှာဒီဟိုပိုပြီးတိုးတက်တဲ့ဤပညာတွေနဲ့တဒတ်တအားကနေပံ့ပိုးပေးနေတယ်လို့သိရပါတယ်နောက်တစ်ယောက်ကတော့ဒေါက်တာသိန်းဝင်းမှာဒေါက်တာသိန်းဝင်းကတော့တောင်အာဖရိကနိုင်ငံမှာမြန်မာအရေးကိုတကယ့်ကိုထဲထဲဝင်ဝင်လှုပ်ရှားခဲ့သူတယောက်ဖြစ်ပြီးတော့အခုလောလောဆယ်လက်တလုံးမှာတော့ဒီထိုင်းနိုင်ငံဒီမဲဆောက်မှာရှိတဲ့မဲတော်ဆေးကမှာဒီ volunteer ပေါ့နော်စေတနာဝန်ထမ်းဆရာဝန်တယောက်အဖြစ်နဲ့အကူအညီပေးနေသူပါဒေါက်တာသိန်းဝင်းကလည်းမကြာခဏရန်ကုန်နဲ့အမြဲတမ်းကူးလူဆက်ဆံပြီးတော့မြန်မာအရေးမှာထဲထဲဝင်ဝင်ဆောင်ရွက်နေသူတူဖြစ်ပါတယ်အခုလောလောဆယ်ကိုကပီးရှိပါလားတိုင်းဝင်မှာရှိပါလား
ဟုတ်ကဲ့ရှိပါ
တယ်ဟုတ်ကဲ့နေကောင်းတယ်เนาะမတွေ့တာကြာပြီ
ဟုတ်ကဲ့ဟုတ်ကဲ့
ပါဒီလိုကိုကပီးကအခုလောလောဆယ်ပေါ့เนาะမြန်မာနိုင်ငံပြည်ထဲမှာဝင်ရောက်ပြီးတော့ဒီပညာရေးခန္ဓာမှာပါဝင်လှုပ်ရှားနေတာသိရပါတယ်အဲ့တော့ကိုကပီးဟိုဒီပြန်သွားတာလဲအခုဆိုလို့ရှိရင်မရှိဘူးဆိုနှစ်နှစ်လောက်တော့ရှိပြီလို့ထင်ပါတယ်เนาะအဲ့တော့အဲ့ဒီအခုပြန်သွားတဲ့အခါမှာဟုတ်ကဲ့ပြန်သွားတဲ့အခါမှာဒီပြည်ဝင်ခွင့်အခြေအနေပေါ့နော်အခုလောက်ကင်ရတဲ့အခြေအနေပေါ့လေဟိုအားရပါးရရှိပါရဲ့လားရှင
်အရင်နှုန်းကနဲ့စာမစင်းတော့ပေါ့နော်ပြန်ရောက်ခါကအချိန်ပြန်လာခဲ့ခါကလုံးဝနိမ့်ခွဲလောက်ကအချိန်ကနဲ့စာမစင်းတော့အခုအချိန်တွေကတော်တော်လေးကိုပုံပြီးတော့ကောင်းလာတယ်လို့အများကြီးပြောလို့ရတာပေါ့အရင်ဒီနှစ်တွေကြာခဲ့တာနဲ့အများပြီးတော့အစိုးရအပြောင်းလဲရှိတာနဲ့အများကျွန်တော်တို့လုံးဝအကန်ရတာပူပေါင်းဆောင်ရွက်မှုလေးတွေအပိုင်းမှာရောလွတ်လပ်လွတ်လပ်ရှိတဲ့အပိုင်းမှာရောပို့ပြီးတော့ကောင်းလာတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီအစိုးရဌာနတွေနဲ့ဆက်ဆံရတဲ့နေရာမှာရောဘယ်လိုအခက်အခဲတွေရှိပါသေးလားရှင
်အဓိကအခက်အခဲတော့ဥစ္စာပေါ့နော်ကောင်းတယ်ဆိုပေမဲ့လည်းအခက်အခဲတွေကတော့လည်းစိန်ခေါ်မှုလေးတွေကတော့အများကြီးရှိနေပါသေးတယ်ရှိနေရတဲ့အပိုင်းဆိုတာဘယ်လိုလဲဆိုတော့အစိုးရအပိုင်းကြတော့အစိုးရ institution တွေကတော့ပြောင်းလဲဖို့အတွက်ကလည်းဒီဥပဒေပိုင်းဆိုင်ရာတွေသူတို့ရဲ့လုပ်ထုံးလုပ်နည်းအဖြစ်ပေါ့အင်ဖော်တော့ဆိုစီဆိုတဲ့အကြောင်းလေးကတစ်ချက်ရှိဖို့ဆိုတာကမလွယ်တဲ့ကြောင့်ကျွန်တော်တို့တစ်ခုလုပ်မယ်ဆိုလို့ရှိရင်တော့ဒီဟိုထင်တာလိုအပ်တာထက်တစ်ခါလေကြာရင်ထင်တာကတည်းကပူပြီးတော့နှောင့်နှေးကြံ့ကြာမှုလေးတွေပြီးတော့အဆင်ပြေခွင့်တောင်းရတာလေးတွေလုပ်တဲ့အပိုင်းတွေကြတော့ဒီအကြောင်းလေးကနည်းနည်းလေးအချိန်ကတော့ယူအောင်မဲ့သဘောရှိတာပေါ့နော်ဆိုတော့အနောက်နေလေးတွေအကြံမှုပိုင်းတွေတော့ရှိနေပါသေးတယ်ဒါတော့
ဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကိုစိုးစာနီပါကိုစိုးစာနီရေနေကောင်းပါလားရှင်
ဟုတ
်ကဲ့ကောင်းပါရခင်ဗျာဟုတ်ကဲ့ကိုစိုးစားနေရတော့ဒီ ID ပေါ့နော်သတင်းချက်နဲ့ဤပညာနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတယောက်ဖြစ်တဲ့ဆိုတော့အခုမြန်မာနိုင်ငံရဲ့ဒီဘဏ်လုပ်ငန်းထဲမှာပေါ့နော်ဒီဤပညာတွေကိုဟိုပေါ့နော်အခုလို့ internet စနစ်ကလည်းမြန်မာနိုင်ငံမှာဟိုနိုင်ငံတကာနဲ့ရှင်မယ်ဆိုလို့ရှိရင်တိတ်မကောင်းသေးဘူးပေါ့နော်အခုလောကကင်ရတာဒီ infrastructure ခေါ်မှာပေါ့အဲ့ဒီဟာကောဒီအခြေခံအဆောက်အုံတွေရောအခုလောလောဆယ်လုပ်နေရတဲ့အတွေ့အကြုံတွေအဆင်ပြေပါရဲ့လားရှင်
ဟုတ်ကဲ့ပထမကျွန်တော်ပြောချင်တာကတော့အခုကျွန်တော်ပြောမယ့်ဟာကကျွန်တော်တူတူတယောက်တည်းအထင်မြင်မယ်ပေါ့နော်ဟိုဘယ်စတဲကုမ္ပဏီပဲဆွဲကြည့်လို့မှကိုသားမပြေပါဘူးဟုတ်ပြောရမယ်ဆိုရင်တော့အရင်ကတည်းကဆိုရင်တော့အများကြီးပိုကောင်းလာပါပြီအင်တာနက်ဈေးဘာတွေကအစကျွန်တော်ဒီတယ်လီဖုန်းအသုံးပြုပါအစတယ်လီဖုန်းဈေးနှုန်းတွေကအစတော့အရင်ကတည်းကအများကြီးပိုကောင်းလာတယ်အင်တာနက်ပိုင်းကလည်းအများကြီးပိုကောင်းလာတယ်ဤပညာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဘန်နီမှာလည်းအခုအရင်ကတည်းကဆာလို့ရှိရင်ဤပညာကိုအများကြီးပိုအသုံးချပြီးတော့ product update တွေ service update တွေထုတ်လုပ်ပေးနေပါတယ်ဘန်တိုင်းမှာပဲကျွန်တော်တို့ဘန်တစ်ခုလည်းမဟုတ်ပါဘူး
ဟုတ်ကဲ့ပါအဲ့တော့ဟိုနောက်တစ်ယောက်ကတော့ဒေါက်တာသိန်းဝင်းပါရှင်ဆရာနေကောင်းပါလားဆရာ
ကောင်းပါတယ်မင်္ဂလာပါ
မင်္ဂလာပါရှင်ဟုတ်ကဲ့ပါရှင်ဆရာဆရာရောအခုဒီပြည်ဝင်ပြည်ထွက်ပေါ့နော်အဆင်ပြေပါရဲ့လားရှင်ဆရာအမြဲတမ်းတော့ကုလူသွားလာနေရတော့လေ
အဆင်အပြည့်တော့ပြေပါတယ်အဲဒါကတော့လူတိုင်းလဲကြားနေတဲ့အတိုင်းပဲမိဘခတာတို့အဆစာပေါ့နော်အဲ့ဒါအကျွန်တော်မပြောခင်မှာကျွန်တော်ခုနတော့ကင်းဆိုးမိတ်ဆက်သွားတဲ့နေရာမှာကျွန်တော်နည်းနည်းလေးပြန်ပြီးတော့ဟိုပူပြီးစီလို့အောင်ကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါဟို
ကျွန်တော်အနေနဲ့ဒီသူတို့ဒီမနေ့နေ့ပေါ့နော် black list ကိုဟိုနည်းလို့ပဲပြလိုက်ပြီးတဲ့နောက်ပိုင်းမှာ2013မှာကျွန်တော်ပြန်လာတဲ့အခါမှာဟိုဆ iam အစင်ပြာပါဝင်တိုင်းသားအင်အားစုတွေနဲ့ကတော့ကျွန်တော်1997ထဲကလုပ်နေတော့အခုဒီလိုပြန်လုပ်ရပြီဆိုတော့ကျွန်တော်လာဝင်ပြီးတော့လုပ်တယ်ပေါ့နော်သို့တော့လက်ရှိကတော့ဒီတိုင်းသားအဖွဲ့တွေနဲ့ဟိုထောက်ပံ့နေတဲ့community partners international ဆိုတာအဲ့ဒီမှာပထမပိုင်းမှာကျွန်တော်မိခင်ကလေးအဲညီကြီးမှုအဖြစ်ပေါ့တာနောက်တစ်ခါကျတော့အခုဒီ technical advisor အနေနဲ့ကျွန်တော်လုပ်နေပါတယ်ဟိုမတော်စီကန်းကတော့လည်းပါတာပေါ့သူအပါဝင်ကျွန်တော်မတော်စီကန်းမှာလည်းအဲအလင်းတင်လို့အကူအညီဆောင်ရမှုရဲ့ဟိုဒီကရင်တိုင်းသားအဖွဲ့တွေနဲ့အဆောင်ရမှုရဲ့ရှိပါတယ်ဟိုသူကျွန်တော်ဒီမက်တော်စီကန်းမှာတက်တက်လှွားပေးနေတဲ့တပေါ်ကြီးပဲတော့မဟုတ်ပါဘ
ူးဟုတ်ကဲ့ပါ sorry ပါဆရာဒီမှာနည်းနည်းလေး research လုပ်ဖို့လိုသွားဟုတ်ကဲ့ပါကျေးဇူးပါဆရာဟုတ်ကဲ့အဲအခုသောတာရှင်တွေကိုကျွန်မဟို Facebook ကနေပြီးတော့ comment တွေလည်းအများကြီးဝင်နေပါတယ်အဲ့ဒီထက်ကတခုလေးပေါ့ပေါ့နော်ဟိုဟိုနည်းနည်းလေးတိုက်ဆိုင်လို့တခုလေးဖတ်ပြပါစီ Facebook name ကတော့မြင့်သူတဲ့ဟိုကျွန်တော်ရွေးကောက်ပွဲအမိပြန်လာခဲ့ပါတယ်တဲ့ NLD ကိုမဲပေးဖို့အတွက်နောက်နာကအတွက်မျှော်လင့်ချက်တင်နေပါတယ်ဒါပေမဲ့အများကြီးအချိန်ယူအောင်ပါပါတဲ့အုံဖွတ်ဆိုပြီးဖြစ်လာနိုင်မှာမဟုတ်ပါဘူးတဲ့ကျွန်တော်တို့ကအစစအရာနောက်ကျကြမ်းခဲ့ပါပြီတဲ့အဲ့ဒီတော့သူများတွေ၈နာရီလို့လို့ရင်ကျွန်တော်တို့ကသူတို့ရဲ့ပို့ပြီးလုံမှဖြစ်ပါမယ်တဲ့အစိုးရကလည်းရှိဥပဒေတွေကိုနိုင်ငံတကာစတန်ဒတ်တွေနဲ့ညီအောင်အမြန်ပြောင်းလဲပေးစီခြင်းပါတယ်။ကောင်းမွန်တဲ့ဥပဒေတွေဟာနိုင်ငံသားတွေရဲ့ဘဝကိုတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်တယ်လို့သူယုံကြည်ပါတယ်တဲ့။ဥပမာပညာတက်လာတဲ့နိုင်ငံသားပြန်လူသမားတစ်ယောက်ဟာသူအလုပ်ပဲလုပ်တတ်ပါတယ်တဲ့။ငွေကြေးကမပြည့်စုံလို့စက်ရုံနဲ့မဖွင့်နိုင်ပါဘူးတဲ့။လက်ရှိဘဏ်ငွေချေးစနစ်တွေကလည်းမကောင်းဘူး။လူသမားတစ်ယောက်ဟာဘဏ်ငွေချေးစနစ်မကောင်းလို့အိမ်မဝယ်နိုင်ဘူး၊ကားမဝယ်နိုင်ဘူး။ဘဏ်ဥပဒေကလည်းဘလို့လဲဆိုတာလည်းသူမသိပါဘူးတဲ့။ဥပဒေအလုံးဒီပါပြုပြင်ဖို့အမြန်လိုအပ်နေပါတယ်တဲ့။ရေမီလန်တရာအင်အားစတဲ့အခြေခံအဆောက်အုံတွေအရေးကြီးတယ်လို့ကောင်းမွန်တဲ့ဥပဒေသစ်တွေဟာလည်းကျွန်တော်တို့လိုအခြေခံလူတန်းစားတွေရဲ့ဘဝကိုရွယ်ကူချောမွေတိုးတက်အောင်အကူအညီပေးနိုင်မှာပါတဲ့ဆက်စပ်ရေးတိုးတက်မှုကိုဟန့်တားနေတဲ့ဥပဒေတွေကိုအမြန်ဆုံးပြောင်းလဲစေချင်ပါတယ်ဆိုပြီးတော့သူကအကြံပေးထားပါတယ်အဲ့တော့မြန်မာနိုင်ငံမှာလုပ်နေရတဲ့ဟိုပုဂ္ဂိုလ်တွေအနေနဲ့မြန်မာနိုင်ငံရဲ့ဒီအခြေခံအဆောက်အုံတွေပြောင်းလဲဖို့လိုအပ်တယ်လို့မြန်မာနိုင်ငံမှာရှိနေတဲ့လက်တွေ့ကျင့်သုံးနေတဲ့ဥပဒေတွေပြောင်းလဲဖို့လိုအပ်တယ်ဆိုပြီးသူကအကြံပေးထားတာပါအဲ့ဒါနဲ့ပတ်သက်လို့ရောကိုကပီဘလို့များယူဆပါလဲရှင
်ဟုတ်ကဲ့မှန်ပါတယ်အနေနဲ့ဒီဒီအားလေကျွန်တော်တို့ဟိုတချို့ဟာကတော့ဥပဒေပေါ့နော်တချို့နေရာတွေမှာကဥပဒေနဲ့တိုက်ညီနေဒါမှမဟုတ်တိုက်ညီတော့ဥပဒေမရှိတဲ့ပြဿနာလည်းရှိတယ်နောက်တစ်ခုကတော့ဥပဒေအရှင်းမဟုတ်ဘဲနဲ့ကျွန်တော်တို့အောက်ရှင်မှာလောက်ရတဲ့လုတ်ထုံးလို့ဒီအရှင်းတချို့လုတ်ထုံးလို့မျိုးလေးတွေကကျွန်တော်တို့အတင်းမိုင်းမှာပေါ့နော်အစောအဖွဲ့ကြီးတွေအတင်းမိုင်းမှာရ
ရှိတဲ့လုပ်ငန်းလုပ်ပြီးဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်အပြင်အလူရတခါကျရင်မသိဘူးမသိတဲ့အခါမှာတခါကြရချင်းလုပ်ငန်းလုပ်ပြီးအစ်စ်အမှန်ဖြစ်ဖြစ်ဖြစ်ထိုက်တဲ့တကယ်တမ်းလုပ်ငန်းလုပ်ပြီးကဘာလဲဆိုတာကိုလည်းကျွန်တော်တို့ကဥပမာသဘောကဒီ website တွေမှာပဲဖြစ်ဖြစ်ပေါ့နော်ဒီတုတ်ငနာရဲ့ဟိုစာမှာပဲဖြစ်ပေးစိတ်ချော့ပတ်ဟန်ပေါ်ပြရတာမရှိဘူးဆိုလို့ရှိရင်ကျွန်တော်ကတယောက်ကိုမေးလိုက်ရင်တမျိုးနောက်တယောက်ကိုမေးလိုက်ရင်တမျိုးအဲ့လိုမျိုးလေးတွေတော့ inconsistent ပေါ့နော်ဒီတကူအရှိအနောက်မညီရလေးတွေဒီရှိတတ်ပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီပညာရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်တက်တူတခုမှာကျွန်တော်ကပင်းရင်းနဲ့ပတ်သက်တဲ့အဲဒီအထောက်အကူပေါ့နော်အထောက်အကူပြုတဲ့ဒီဒီလေးစာနိုင်ရှင်သုံးသပ်တဲ့ဒီအစ်စ်ဒီပညာဟိုဆော့ဖ်ဝဲဝဲလေးနဲ့ဒီသင်တန်းလေးကိုရက်တူသင်တန်းလေးကိုလုပ်မယ်ဆိုတော့အခါမျိုးကြတော့ဒီကကြည့်လုပ်မယ်လို့တော့ကျွန်တော်တို့စီစဉ်ထားပြီးခါမှတက်ကြတယ်လည်းပြောပြီးခါမှတောင်ရှိသူပုံစံလည်းပြောပြီးခါမှလုပ်ခါနေကြမှဒါအပြင်ဝင်ရင်ဌာနနေတစ်ဖက်ပြန်ပြီးတော့အခွင့်ပြန်တောင်းအောင်မယ်ဆိုတာမျိုးရောက်လာတယ်ဆိုတော့ကျွန်တော်တို့ကတချို့ဟာပြကြရင်စီစဉ်ထားပြီးသားသို့တော်လည်းပဲလုပ်ထုံးလုပ်လို့ရဝင်ရင်ဌာနအဝင်ပြန်ခွင့်တောင်းအောင်မယ်ဆိုတဲ့အခါမျိုးကြတော့ဒီကနောက်တောင်းရတဲ့ခါမှာလည်းပဲကျွန်တော်တို့ဒီဥပစာပေါ့နော်ဟိုမှန်ကန်တဲ့ပေတဲ့ဦးစီးဌာနနဲ့ပေဌာနကိုတိုက်ရိုက်တောင်းအောင်ဆိုတာမျိုးတွေကအစပေါ့နော်အဲ့ဒီအသေးလေးတွေကအစကျွန်တော်တို့အခါလေကြလို့ရှိရင်အမဝင်ကျင်မကြလေးတွေဖြစ်တတ်တဲ့ခါကြတော့လုံးဝလည်းတန်ရတဲ့ခါမှာဆွဲဆွဲမှုမှုရှိတဲ့တလောက်နင်းနေစံရှိတဲ့တလောက်ပေါ့နော်ထိရောက်မှုရှိတဲ့တလောက်မရှိတာလေးတွေရှိပါတယ
်ဟုတ်ကဲ့ပါအခုထိုင်းနိုင်ငံကကျွန်တော်တို့သောတာရှင်တယောက်ဖြစ်တဲ့မတ်ဦးကလည်းသူမေကွန်လေးမေးချင်ပါတယ်တဲ့မတ်ဦးရေနေကောင်းပါလား
ဟုတ်ကဲ့ရှင်ညီကောင်းပါလေရှင
်ဟုတ်ကဲ့တမီးမေးချင်တာရှိမေးပါဟုတ်ကဲ့ပါ
ဟုတ်ကဲ့ကျမမြင်တလောက်ပေါ့နော်အခုလိုမျိုးပြည်ပမှာရှိနေတဲ့ပညာတတ်တွေကနေပြီးတော့မြန်မာနိုင်ငံအတွက်ပေါ့နော်စာအသေးဆောင်ရွက်ကြဖို့ဆိုတဲ့အခါမှာပေါ့နော်ကျမကြည့်တာဒီပြည်ပမှာပေါ့သူတို့သင်ခဲ့ရတဲ့အတတ်ပညာတွေနဲ့ပေါ့နော်မြန်မာပြည်ထဲမှာပြန်ပြီးလုပ်ဖို့ဆိုရင်လောလောဆယ်မှာဟိုစားပါလေပြဿနာတွေဟိုစားအဆင်မပြေတာတွေရောရှိနိုင်တယ်ရှိနေကြတယ်ဘာလို့လဲဆိုတော့ဥပမာပေါ့နော်ဒီဟိုစားပါလေဒီ software နဲ့ပတ်သက်တဲ့ကိစ္စတွေဗန်နဲ့ပတ်သက်တဲ့ကိစ္စမျိုးတွေဆိုရင်နိုင်ငံသားမှာအတတ်ပညာတတ်လာခဲ့သင်ခဲ့တယ်ဒါပေမဲ့ဒီမှာကျတော့ software နဲ့လုပ်ရမယ့်ကိစ္စမျိုးတွေမှာမြန်မာပြည်ထဲမှာကျတော့ဘယ်လိုပြောမလဲဟို internet ကမရှိတာတို့ပေါ့နော်ဥပမာ ATM ကဆက်ကပတ်စံထုတ်မယ်ဒါပေမဲ့ internet မရှိတဲ့အတွက်မဟုတ်လို့ဒီ ATM ကပတ်စံကထွက်မလာနိုင်တာမျိုးတွေပေါ့နော်အဲ့တော့တကယ်အလုတ်လုတ်ပေးရမယ့်ပညာရှင်နေနဲ့ဆိုရင်ပို့ပြီးတော့ကတိကအောက်ဖြစ်နိုင်မယ့်အနေအထားမျိုးတွေရပေါ့နော်ဒီမှာတွေးခဲ့ရတယ်တွေးနေရတယ်အဲ့ဒီအတွက်နောက်ပြီးတော့ပညာရှင်နေအနေနဲ့ကတော့ပြောပြရမလို့တော့ဘူးပေါ့နော်သူတို့ရဲ့အခက်အခဲတွေဒါပေမဲ့စိတ်သွားတိုင်းကိုပါမဆောင်ရနိုင်ကြဘူးလို့ကျွန်မထင်တယ်ဒါကအသက်ပညာရှင်အပိုင်းနေမှာပေါ့နော်အဲ့လိုအခက်အခဲတွေရှိကြမယ်ပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့
ဒါပေမဲ့အတတ်ပညာသိမလို့ရဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ဒီဒီပမာရှိနေတဲ့အတွေ့အကြုံတွေနဲ့ဒီလူမှုအခြေပြုအဖွဲ့အစည်းပေါ့မြန်မာပြည်နိုင်ငံမြန်မာအစိုးရဖွံ့ဖြိုးတိုးတက်ဖို့အတွက်ကျမတို့ကအဖက်ဖက်ကနေဆောင်ရွက်ကြမယ်ဆိုရင်ဒီလူမှုအခြေပြုတဲ့အဖွဲ့အစည်းတွေနဲ့ကျမတို့ဆောင်ရွက်ကြမယ်ဆိုရင်လေဒါကတော့လက်တလောပေါ့နော်ဟိုတိုးတက်မှုရနိုင်တဲ့အလုပ်မျိုးတွေဖြစ်တယ်ဒါပေမဲ့လည်းမြန်မာပြည်မှာရှိနေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေမှာဝင်ရောက်လုပ်ကြံကြမဲ့လူတွေခါကြတော့ဘာတွေတွေ့ကြပြန်လဲဆိုအခက်အခဲကဒီဘက်ဒီဘက်မှာရှိနေတာမျိုးမတူဘူးဒီဘက်မှာကတကယ်အရင်တည်းကနှလုံးသားနဲ့အလုံးလုံးတဲ့လူတွေအတွက်ဘာမှမလိုဘူးအလုံးလုံးရင်အလုံးလုံးဖြစ်ဖို့ပဲလိုတယ်အားလုံးဟာအလုံးအတွေ့အကြုံမှာမူတည်ပြီးတော့သူတို့စွမ်းရည်ရှိတဲ့လို့ဆောင်ရွက်ကြတာဖြစ်တယ်ဒါပေမဲ့မြန်မာပြည်ထဲမှာလူမှုအခြေပြုလုပ်ငန်းတွေကိုလုပ်ကြမယ်ဆိုရင်တော့မှဒီနှလုံးသားနဲ့လုပ်တဲ့လူတွေအတွက်အခက်အခဲတွေရှိတယ်ဘာဖြစ်လို့လဲဆိုတော့အလုံးလျှောက်မယ်ဆိုရင်ဟိုပညာတတ်ပွင့်ရမှပွင့်ရတဲ့အနေအထားမျိုးကိုသူတို့ကတောင်းဆိုတယ်ဟိုအလုံးလျှောက်တဲ့ခါမှာတောင်းဆိုရကြတဲ့ခါကျတော့ဒီပြည်ပမှာရှိနေတဲ့တက်ဆွမ်းတလောက်ဆောင်ရွက်ကြမယ
်ဟုတ်ကဲ့ပါဟုတ်ကဲ့အဲ့ဒါတော့ဟို
skill ဟုတ
်ကဲ့
တည်ရှိပြန်တယ်
ဟုတ်ကဲ့ပါskill တွေပါပေါ့နော်တို့ဒီအရေးချင်းရှိပြီးသားကျွမ်းကျင်လုပ်သမားတွေနဲ့ဒီကျွမ်းကျင်ပညာရှင်တွေနဲ့ဟိုနှစ်မျိုးတော့ရှိတာပေါ့နော်အဲ့တော့ဟိုမအူးမေးတဲ့ဟိုမအူးနာတို့ကပြောတယ်ဒီဘန်လုပ်ငန်းမှာဒီ software ပြဿနာတို့ဒီ internet ပြဿနာတွေပတ်သက်ပြီးတော့ကိုစိုးစာနီရဲ့အတွေ့အကြုံကိုပြောပြပေးပါလားရှင
်ဟုတ်ကဲ့ပါဗျာအချိန်တော့ယူရမယ်ပေါ့နော်ကျွန်တော် infrastructure ဘိုင်းလိုက်နိုင်မှုလည်းမူတည်တယ်နောက်တစ်ခုကကျွန်တော်အဓိကသာပြောချင်တာကျွန်တော်တို့ရဲ့ customer base ပေါ့နော်သူတို့ရဲ့လိုက်နိုင်မှုပေါ့လည်းအများကြီးမူတည်တယ်ဗျာကျွန်တော်တို့ကဟိုဘက်မှာ software တွေတုံးနေတယ်ခင်မိတယ်မှန်တယ်ဒါပေမဲ့အဲ့ဒါတွေကိုကျွန်တော်တို့ကဒီဘက်မှာဟိုတစ်ခါရဲ့တော့
ုံးလိုက်လို့မဖြစ်ဘူးဗျ customer တုံးနိုင်ဖို့လေဟို education ပေးပါပေးဖို့လိုသေးတယ်ဆိုတော့အဓိကတော့ဟို localize လုပ်ဖို့လိုရပေါ့တော့ဟိုကဟာကြီးကိုလည်းတိုင်းပြည်ကဒီမှာတုံးလို့မရဘူးဒီကအတိုင်းလည်းဟိုဆက်သုံးနေဖို့လည်းမဖြစ်နိုင်တော့ဘူးပေါ့နော်ဆိုတော့ဒီနဲ့ဟိုနဲ့ဂျားလေးကနေရာလေးတစ်ခုကိုအမှန်ကန်သောနေရာလေးတစ်ခုကိုချပြီးတုံးနိုင်ဖို့အတွက်ပြင်ဆင်လုပ်ဆောင်ဖို့လိုရဗျ software လည်းအဲ့လိုပဲပေါ့နော်ဟိုဟိုဘက် develop ပြင်ရပြီးတော့ localize လုပ်ဖို့လိုရဗျ
ဟုတ်ကဲ့ပါကျွန်မဒီပါလေး Microsoft ကနေပြီးတော့ကြော်ညာနေတာတွေတွေ့နေရပါတယ်အဲ့မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပုံရိပ်ကလေးတွေသူတို့ထည့်ပြီးပြောထားတာပေါ့နော်အဲ့ဒီမှာဒီတယ်လီဖုန်းနဲ့ဒီ banking system ကိုဟိုနဲ့ဒီသူတို့ tablet လေးတွေနဲ့လုပ်နေတယ်ဆိုတာတွေ့ရလို့ပါအဲ့ဒါနဲ့ပတ်သက်လို့ကိုစိုးစောကနေဗားသိထားပါလေရှင်
ဟုတ်ကဲ့ဟိုပါတော့ iBanking and banking ပေါ့နော်ကျွန်တော် mobile banking internet banking ပေါ့အဲ့တော့အကလည်းအခုနောက်ပိုင်း bank တော်တော်များများမှစတင်တုံ့ပြန်နေပါပြီကျွန်တော်တို့ဟိုမှာလိုပဲကျွန်တော် application နဲ့ download လုပ်ထားမယ် application နဲ့ဝင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့ statement တွေဆင်လို့ရမယ် activity တွေဆင်လို့ရမယ်ငွေထုတ်လုပ်လို့ရမယ်ငွေထုတ်တော့မဟုတ်ဘူးနော်ငွေလွှဲထုတ်လို့ရမယ်အဲ့ဒီသုံးနေပါပြီကျွန်တော်လည်းကြာပါပြီသုံးနေတာဟုတ်ကဲ့
ဟုတ်ကဲ့ပါအဆင်ပြေသေးတဲ့လောက်တော့ပေါ့နော်အဆင်ပြေတယ်လို့ပြောရမှာပေါ့နော်ဟုတ်ကဲ့အခုနောက်တော့
ဟုတ်ကဲ့ပါဟုတ်ကဲ
့ဟုတ်ကဲ့နောက်တော့တာရှင်တယောက်ကကိုမောင်မောင်လွင်မှာကိုမောင်မောင်လွင်ဗာများမေးခြင်းပါလဲရှင
်ခုနကတော့တော်တော်ဒီတနိုင်ငံနဲ့တနိုင်ငံနဲ့ကတော့ဒီအခြေသက်တွေနဲ့ပတ်သက်လို့တော့မတူဘူးပေါ့နော်ဟိုဘက်မှာရှိတဲ့လူစားနဲ့ဒီဘက်မှာရှိတဲ့သုံးနေတဲ့လူစားနေရလူစားတွေရင်းကတော့ဒီကွာနေတယ်ပေါ့အဲ့ဒီအချိန်ကြီးပုံမှာဘယ်လိုပြန်တော့ဒီရသက်ပြန်လုတ်ပေးမလဲဆိုတော့တဘောပမာဒီအစိုးရပိုင်းမှာဒါမူတည်နေအဲ့လောက်ပဲကျွန်တော်မြင်နေခင်ဗ
ျဟုတ်ကဲ့ပါအဲ့တော့ဆရာသိန်းဝင်းအနေနဲ့ရောဘယ်လိုပြောချင်ပါလဲရှင်ဒီဟိုကွာဟာချက်တွေပေါ့နော်ဒီဟိုနည်းပညာကွာဟာချက်ရှိမယ်အခြေခံယူဆကွာဟာချက်ရှိမယ်ပေါ့ဆရာသိန်းဝင်းအခုလောက်ရတဲ့လောက်ပေါ့နော်ဟိုအခုထဲထဲဝင်ဝင်ပြည်ရဲကိုပြန်သွားပြီးတော့လုံနေတဲ့ကင်နေတဲ့အထက်မှာဟောဘယ်လိုသုံးသပ်လို့ရပါလဲရှင်
ကျွန်တော်အနေနဲ့ပြောရရင်တော့အဓိကတော့ကျွန်တော်ကဒီကျမကြီးလုပ်ငန်းမှာပေါ့နော်ဟို ethnic health organization ဆိုတဲ့ဟိုတိုင်းသားကျမကြီးအဖွဲ့ကြီးပေါ့အထူးသဖြင့်ကတော့ကျွန်တော်တို့ကဒီဒီကျမကြီးအဖွဲ့များနောက်ပြီးဒီ civil society ဖြစ်တဲ့ဒီမြန်မာနိုင်ငံစီးပညာအသင်းနောက်ဆရာမစင်ဒီယာမောင်ရဲ့ဒီအဲမေတော့ပြန်နေပါနော်အာ now ဒီ job နဲ့လက် job အပေါ်နဲ့ကျွန်တော်ကဆက်ဆက်ပြီးလုပ်နေရတယ်ပေါ့အခုခါမှာတော့ဒီ convergence ဆိုတဲ့သဘောနဲ့ကျွန်တော်တို့အထက်ကကျမရေးဌာနနဲ့ကျွန်တော်တို့ဒီဘက်ကဒီတိုင်းသားကျမရေးဌာနနဲ့ပူးပေါင်းဆွေးနွေးပြီးတော့လုပ်တာတွေတော်တော်များများရှိတယ်ဆိုတော့အရင်ကဆိုင်တော့ဒါဒီဟာကဟိုအပြောင်းလဲကြီးတစ်ခုလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါပေမဲ့လို့ဟိုအခက်အခဲကြီးကတော့တော်တော်များများရှိတော့မှာပဲဘာလို့လဲဆိုတော့ကျမကြီးဦးစီးဌာနကပုံကူများကခီးဒီနဲ့ကျမကြီးဌာနအမျိုးနဲ့ကျမကြီးဌာနတို့ဒီအလုပ်ကိုလုပ်မယ်ဆိုလို့ရှိရင်မိမိရဲ့ဒေတာအတွင်းမှာဟိုလွယ်လွယ်နဲ့ဆုံးဖြတ်လို့အချို့ရတဲ့ကိစ္စကိုအရင်အတိုင်းပဲပေါ့နော်ဟိုမိပြီးတော့ထိကျက်ရတဲ့ကိစ္စလေးတွေရှိနေတယ
် red tape တွေဒီဟုတ်ကဲ့ပါရှိနေတော့ပေါ့ဟုတ်ကဲ့
မှာဖြစ်တယ်ဆိုတဲ့ဟာမျိုးလေးတွေရှိနေတယ်အဲ့ဒီအခါမှာဒါတွေကတော်တော်လေးဟိုအကန့်တတ်ရှိတယ်ပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီကျမကြီးအဖွဲ့ကြီးတိုင်းနာကျမကြီးအဖွဲ့ကြီးကတော့ဘာပဲပြောပြောဥပမာ KDC ဒုမူတူရဲ့ကရင်ကျမကြီးဌာနဆိုရင်ဒါ KNU နဲ့ဆက်ဆံနေတဲ့ကိစ္စပေါ့နော်နောက်ပြီးတော့ဒီနိုင်ငံရေးအခြေခံနဲ့ဖြစ်ခဲ့တဲ့အဖွဲ့အစည်းတွေဖြစ်တဲ့အတွက်ကြောင့်ပြောရရင်တော့ဒီလိုကိစ္စတွေမှာဟိုနိုင်ငံရေးသဘောတရားကိုဟိုနာမကျွမ်းဝင်တဲ့ကျမကြီးဝန်တန်းတက်တက်ဆိုရင်တစ်ခါတလေလိုရတာတွေတော်တော်လေးခက်တာတွေတွေ့တယ်နှစ်ပတ်စလုံးကတော့စိတ်ရင်းစည်နာကောင်းနေပဲဥပမာလွယ်လွယ်ကျွန်တော်ဟိုပေါ့နော်ပြောရရင်ကျွန်တော်တို့ဒါကာကွယ်ရေးလုပ်ငန်းဆိုတာကကျွန်တော်တို့ဒါကလေးတွေအတွက်မရှိမဖြစ်ပါအဲ့ဒီအခါမှာကျမကြီးဌာနကကာကွယ်ရေးလုပ်ငန်းကိုလုပ်ပေးခြင်းနဲ့လို့ဆိုတဲ့အပေါ်မျိုးရှိတယ်။ဒါပေမဲ့တချို့ကျမကြီးဌာနကလူတွေကနိုင်ငံရေးအခြေခံကိုနားမလည်တော့ပြောရရင်ဟာလာဒီဟိုကရင်အပါဝင်တိုင်းသားတွေရဲ့နေမြေတွေကိုနှစ်ပေါင်းများစွာစွာဒီမြန်မာစစ်တပ်ကအုပ်ချုပ်ခဲ့တာဖြစ်တဲ့ ယူထားရခဲ့တာဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့အတိုင်းသူတို့ရဲ့မြေသူတို့ရဲ့ဒေသဆိုတဲ့သဘောကိုသူတို့စိတ်ထဲမှာကဒါအဲ့ဒီအမှန်တိုင်းပဲရှိနေတဲ့အခါမှာကျွန်တော်တို့တိုင်းဒီကျမအေးဌာနကပုဂ္ဂိုလ်များကကျွန်တော်တို့ကူညီပေးတော့မယ်အခုခေတ်ကအခြေအနေကကောင်းပြီကူညီမယ်ဆိုတဲ့သဘောမျိုးပြောတဲ့ပုဂ္ဂိုလ်များရှိတယ်အဲ့ဒီအခါမှာတကယ်ကသူတို့ဒီကူညီတာကိုလိုချင်တာကြီးပဲမဟုတ်ဘူးကိုယ့်ရဲ့ဒီကိုယ့်ရဲ့ဒေတာကိုအခုအခြေအနေသာလို့ပြန်လည်ပြီးလုပ်ကင်နိုင်တဲ့အခါမှာပူးပေါင်းဆောင်ရွက်တာကိုလိုချင်တာဟိုတနာလို့ကူညီပေးမယ်ဆိုတော့အနေသားမျိုးကိုလိုချင်တာမဟုတ်ဘူးသို့တော်လည်းအစိုးတိုင်းဒီကျမရေးဌာနကအာလူများပင်လျင်စေတနာနဲ့တော့ပြောတာပဲသို့တော်ဒီနိုင်ငံရေးခြေကံကိုနားမလဲတော့ကုညီမယ်ကုညီမယ်ဆိုလို့ရှိတဲ့အားတွေကြီးကဒါလေးတွေကနည်းနည်းဟို
ဟုတ်ကဲ့ပါသဘောပေါက်ပါတယ်ဟုတ်ကဲ့
နော်တကယ်ကတော့ကုပေါင်းဆောင်ရွက်တယ်ဆိုတဲ့သဘောမျိုးကို
ဟုတ်ကဲ့ပါ
တော့နောက်တစ်ခုကလည်းကျွန်တော်အနေနဲ့ကတော့တောင်အာဖရိကမှာအာဒီအပါတိုက်မတိုင်ခင်လည်းရောက်ပြီးအပါတိုက်ကြီးတဲ့အခါကျတော့ကျွန်တော်တို့တွေ့ခဲ့တဲ့တောင်အာဖရိကနိုင်ငံရဲ့ဟိုပြန်လာတဲ့လူတွေအနေအထားနဲ့ဟာမြန်မာပြည်နဲ့တချို့ဟာရတူတယ်ဒါပေမဲ့တချို့ဟာကြတော့တကယ်အမျိုးသားပြန်လဲတင်မြရေးကိုလုပ်ခဲ့တဲ့အတွက်ပုံမှန်လင်းလင်းအကုန်လုံးလို့ရတယ်ဟိုကျမရေးကဏ္ဍအပါအဝင်ပေါ့နော
်ဟုတ်ကဲ့ပါ
အခုကျွန်တော်တို့လက်ရှိအခြေအနေကတော့ကျွန်တော်တို့ကလက်ရှိ NLD အစိုးရကိုလည်းနားလည်တယ်တော့အောင်ဆန်းစုကြည်ရဲ့အနေထားကိုလည်းနားလည်တော့အကန့်တတ်ဒီကြားထဲမှာလုပ်နေရတော့တော်တော်လေး
ဟုတ်ကဲ့ပါဟုတ်ကဲ့ဆရာပြောတယ်ဆရာပြောချင်တဲ့သဘောကိုကျမနည်းနည်းလေးသဘောပေါက်သလောက်အတူချုံကြီးပြောရလို့ရှိရင်နှစ်ပေါင်း90လောက်ဒီကရင်ဆိုလို့ရှိရင်ဟိုတဘုံဆိုပြီးတော့မြင်လာတဲ့ဒီအစိုးရဝန်ထမ်းတွေနဲ့ရဲ့စိတ်ထဲမှာပေါ့သူတို့ပြောင်းလဲဖို့ကအတော်ကြီးကိုအခက်အခဲပေါ့နော်ဒီ change အတွက်ကိုပြောင်းလဲဖို့ဆိုတာလေတော်တော်လေးခက်ခဲတဲ့ဟိုဟာပါကိစ္စပါအဲ့တော့ဆရာပြောတာကိုသဘောပေါက်ပါတယ်အဲ့တော့ဟိုကိုစောကပိရေဟိုမေပြောဟိုအခုဒီပြပမှာရှိနေတဲ့ပညာရှင်တွေအနေနဲ့မြန်မာပြည်ကိုပြန်လာပြီးတော့ဒဒတအားပါဝင်သင့်သလားမသင့်ဘူးလားဆိုတာအကြံပေးပါအောင်ရှင
်ကျွန်တော်ကတော့ဒီလိုပါအခက်အခဲရှိတာလည်းမှန်နေစိန်ခေါ်မှုလေးတွေရှိနေတာလည်းမှန်နေအစင်မပြေမှုလေးတွေကတော့ရှိနေအောင်ပါပဲဆိုတာလည်းမှန်ပါတယ်သို့တော်လည်းပဲအဲ့လိုအခက်အခဲအဲ့လိုအစင်မပြေမှုလေးတွေရှိနေလို့ကလည်းပဲကျွန်တော်တို့ပြန်လာလို့ပို့လို့ရတယ်ဆိုတဲ့အပိုင်းကိုလည်းကျွန်တော်ကနည်းနည်းလေးထောက်ဟိုထောက်ပြီးတော့ပြောချင်ပါတယ်အခုလည်းဆိုတော့အကုန်လုံးအစင်ပြေပြီးပြည့်ပြည့်စုံမယ်ဆိုတော့ပဲကျွန်တော်တို့အနေနဲ့ကပြန်လာဖို့အတွက်ကဒီလောက်ကြီးလိုချင်မှလိုမယ်လေဆိုတော့ကျွန်တော်မြင်တာကတော့ပြန်လာတဲ့လေပြန်လာပြီးတော့ပြုပြင်ပြောင်းလဲရမယ်အပိုင်းနဲ့နော်အစင်စ်ဖြစ်ဖို့အတွက်အတတ်နိုင်ဆုံးပေါ့နော်အစိုးရအတွက်ကရောဒီကက်ဆန်ရာဒီ institutional change ပေါ့နော်ဒီပြောင်းလဲတွေလုပ်ဖို့အတွက်ကိုလည်းကျွန်တော်တို့ကပဲအသိပေးရမယ်တွန်းအားပေးရမယ်ပြောဆိုရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဥမာအပြင်ကျွန်တော်တခုလေးပြောချင်တာပညာရေးကဏ္ဍနဲ့ပါဥမာပြည်မှာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေအဖြစ်စေအရင်ကမြန်မာနိုင်ငံသားတွေအဖြစ်စေအခုပြန်လာပြီးတော့တခြားနိုင်ငံခံယူထားတဲ့နိုင်ငံသားတယောက်ဆိုတော့ပြန်လာပြီးတော့ပညာရေးမှာ9လတန်တီ3လတန်တီ6လတန်တီ2နှစ်တန်တီဒါမှမဟုတ်နှစ်ရှိပေါ့နော်ပြန်လာတယ်ဆိုလို့ရှိရင်သူ့အတွက်ကပညာရေးနဲ့ပတ်သက်တဲ့ဒီမှာကိုယ်တန်းကြီးကိုပြန်လာဖို့အတွက်ဗီဇာပဲဖြစ်ဖြစ်ဒီတန်းကြီးပြန်လာဖို့အတွက်ဗီဇာပဲဖြစ်ဖြစ်မဟုတ်လို့ရှိရင်အထူးဥစ္စာပေါ့နော်မြန်မာနိုင်ငံသားဟောင်းမြောင်မြန်မာနိုင်ငံသားဖြစ်ခဲ့တဲ့သူအနေနဲ့ဒီလိုပုံစံမျိုးနဲ့ပြန်လာမယ်ဆိုတာမျိုးကိုအခုလက်ရှိတန်းကြီးအစိုးရအနေနဲ့ပြောကောင်းပေါ့နော်ဒီကိစ္စအနေနဲ့ပြောကောင်းဒီဟာကိုစဉ်းစားပြီးတော့ကြိုတင်စီစဉ်တာကမရှိဘူးမရှိတဲ့အတွက်ကြောင့်မလို့တစ်ခါလေကြလို့ရှိရင်လာတာတင်လိုက်ကိစ္စနဲ့ဒါနဲ့လည်းရှိရ URF visa ကတော့ social visa နဲ့လူမျိုးရေး visa နဲ့အဲ့လိုမျိုးတွေမဟာဆက်တာတွေဖြစ်တော့တစ်ခါလေကြလို့ရှိရင်လုတ်ချင်သလောက်လုတ်နိုင်သလောက်မလုတ်နိုင်တဲ့အတိုင်းအတာလေးတွေဟိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒါလေးတွေကတော့ပြင်ဆင်ရမယ့်အပိုင်းနဲ့ကျွန်တော်တို့ဘက်ကလည်းပဲလူအချက်ကိုပြောရမယ့်ဆိုရမယ်အပိုင်းလေးတွေရှိတယ်လို့ပဲကျွန်တော်မြင်ပါတယ်တိုးတော်လည်းပဲပြန်လာဖို့တင့်သလားဆိုတဲ့အပိုင်းကိုတော့ပြန်လာကြဖို့နဲ့ပါဝင်ကြဖို့လို့ပဲကျွန်တော်တိုက်တွန်းခြင်းပါတယ
်ဟုတ်ကဲ့ပါတချို့တရားလည်းပြန်လာတဲ့အခါမှာဒီထိုက်တဲ့နဲ့လာစားဝင်ငွေရပါမလားဆိုတာစိုးရိမ်တာတစ်ချက်ရှိတာပေါ့နော်နောက်တစ်ချက်ကလည်းမြန်မာပြည်ရဲ့အိမ်ချမ်းမြေဈေးပေါ့နော်အိမ်ငှားကဈေးကြီးတယ်အိမ်ဝယ်နေဖို့မဖြစ်နိုင်ဘူးဒီဗမာငွေချီးဖို့အဆင်မပြေဘူးဆိုတာမျိုးတွေရှိတာပေါ့နော်အကိုစိုးစာနေအနေနဲ့ရောမြန်မာပြည်ရဲ့ဒီအိမ်ချမ်းမြေဈေးနဲ့ပတ်သက်ပြီးတော့ဥမာပြန်လာခြင်းနဲ့လူတယောက်အနေနဲ့ကဥမာဟိုစားတောက်ဆိုင်လေးတစ်ခုဖွင့်နေတယ်ဆိုရင်ကိုပဲတော်တော်လေးကိုဟိုစားတောက်တွေ ် Facebook မှာရေးထားတာတခုတွေ့လိုက်ရပါတယ်အဲ့ဒါ post လေးတခုကဘာလဲဆိုတော့စားတောက်ဆိုင်တခုလာဖွင့်ပါတယ်တဲ့နိုင်ငံညာစံချိန်မီပေါ့เนาะအင်တာမလည်းကောင်းတယ်လူတွေလည်းအားပေးကြတယ်အားပေးပြီးတော့ကောင်းလာတာနဲ့အမျှဒီအင်ရှင်ကနေပြီးတော့ဆိုင်ရှင်ကနေပြီးတော့ဆိုင်ငန်းငှားကကိုတိုးပြီးတောင်းလို့အခါလေအောင်ဖျားလိုက်ပြီးပြန်ခဲ့ရတဲ့အဖြစ်တွေရှိပါတယ်တဲ့ဆိုတော့မြန်မာပြည်မှာပြန်လာပြီးလုပ်ငန်းလုပ်ချင်တဲ့လူတွေအတွက်ကဒီအင်ချမ်းမြေဈေးကြီးတာလေအဟန့်တားတခုပေါ့เนาะအဲ့ဒါနဲ့ပတ်သက်လို့ကိုစိုးစာနေဘယ်လိုများသုံးသပ်လို့ရပါလဲရှင်
ဟုတ်တယ်ဗျာဈေးစကားတော့ဒီမှာတော်တော်ကြီးတယ်သူတကယ်အဲ့လိုမျိုးကိုပိုင်လုပ်ငန်းလုပ်မယ်အဲ့လိုသင်ငားမယ်ရုံးငားမယ်ဆိုလို့ရှိရင်ဈေးစကားကြီးတယ်ကြီးရပြင်တော့အဲ့လိုတစ်နှစ်စာဆိုတစ်နှစ်စာ6လသို့6လသို့ဆိုတော့အနည်းဆုံးပေါ့နော်မေးရတယ်ပြီးတော့ကိုလုပ်ငန်းအောင်မြင်လာတဲ့တည်းမြအဲ့ဒီနေရာကိုဆက်ရဖို့အတွက်ကအခက်အခဲရှိတယ်ပါလို့လဲဆိုတော့အဲ့နှစ်နှစ်ငားထားမယ်နှစ်နှစ်တည်းမှာလုံးဖြစ်နေတယ်နှစ်နှစ်ပြည့်ကနေကြလို့ရှိရင်အင်ရှင်ကဟိုဈေးနှစ်ဆသုံးဆဒုတာဒုမဲအဲ့လိုဖြစ်လာတဲ့ခါကျတော့ဆက်လုပ်ဖို့တည်းအခက်အခဲရှိနိုင်တယ်ဗျဒါပေမဲ့ခုနကပြောခဲ့သလိုပဲပေါ့နော်ဒီမှာအခက်အခဲရှိတယ်ဈေးစကားကြီးတယ်မှန်တယ်ဒါပေမဲ့လည်းဟိုနိုင်ငံတိုးတက်ရေးအတွက်ကောကိုယ်ပိုင်တိုးတက်ရေးအတွက်ကောအခွင့်အရေးအများကြီးရှိပါတယ်အလုပ်ကတော့ပြင်ပန်းနေကျွန်တော်တို့နိုင်ငံမှာလုပ်ခဲ့ရတဲ့အစားအိမ်အများကြီးပုံပြင်ပန်းမယ်လုပ်ရခိုင်းရမယ်ဒါပေမဲ့အခွင့်အရေးကောင်းတွေအများကြီးရှိပါတယ်ပြန်လာမယ်ဆိုရင်တော့
ကျိုးတူပါရဲ့ပေါ့ဗျ။ဟုတ်ကဲ့ပါ။ကျမတို့ဒီ Facebook ဟို fan page မှာကျမတို့ရဲ့သောတာရှင်တယောက်ကဝင်ရေးထားတာရှိပါတယ်။ကိုနိုင်နဲ့သူ့နာမည်ကအဲ2008ဆိုတာအကြီးကြီးပဲဗျာ။ဒါကြီးရှိနေသေးပြီးအစိုးရကတောင်းနဲ့ရွာလဲနေတာတဲ့။ပြန်လာပြီးဘာလုပ်ကြမှာလဲဗျာတဲ့။ကဲဗျာတဲ့ကျွန်တော်တို့သတင်းတွေမှာဖတ်နေရတာဘယ်လိရင်နဲ့ဘယ်နှစ်ယောက်ပြန်လာကြပြီးဘာညာနဲ့အဲ့ဒီလူတွေပြန်လာပြီးအစိုးရကတော့အလုပ်ကိုင်းတွေဖန်တီးပေးလိုက်ပြီးအဆင်ပြေကြပြီဆိုတဲ့သတင်းတွေကိုခင်ဗျားတို့ဌာနကလွှင့်ပေးဘူးခဲ့ပါသလားတဲ့။ဒီတော့မြန်မာပြည်မှာသတင်းစာမှာအလုပ်ခေါ်စာခင်ဗျားတို့ဖတ်ကြည့်တဲ့ဘာဘွဲရမှညာဘွဲရမှတစ်လ2သိန်းတောင်မပြည့်ဘူး။နိုင်ငံရခြားမှာနေတဲ့အလုပ်ကိုင်းမရှိလို့မလုပ်ချင်လို့ဒီဝတာလူတာပြန်လာကြမယ်အလုတ်လည်းရှိတယ်ဝင်ငွေလည်းရှိတယ်ဆိုတဲ့အလုတ်သမားတယောက်တည်းတဲ့မစားရမတော့ရပဲတစ်နှစ်နှစ်သိန်းမပြည့်တဲ့ငွေကြေးလေးကိုစဉ်းစားမှတော့မှမဟုတ်ပါဘူးတဲ့အဲ့တော့2008ခုနှစ်ဖွဲ့စည်းပုံကိုလက်ရှိအစိုးရကပြင်ပါတဲ့နာဂစ်ဖြစ်နေခြင်းဒုက္ခပေါင်းနဲ့ရင်ဆိုင်နေရတဲ့အချိန်မှာတောင်ဒီလိုဒီ2008ခုနှစ်ဖွဲ့စည်းပုံကိုအတီးပြုတ်ခဲ့တာတဲ့ပြည်သူအတုံးချသွားတာတဲ့အဲ့တော့နိုင်ငံသားမှနေသူတွေတဲ့ခင်ဗျားတို့ပြောစရာမလိုဘူးတဲ့ငိမ့်ချမ်းပြီးဟိဆိုပြီးမြန်မာငိမ့်ချမ်းတဲ့မြန်မာပြည်ဆိုပြီးအပြေးလွှားပြန်လာကြမှာဘာကတော့မလွဲမသွေပါပဲဆိုပြီးတော့ကတော့နောက်ပြီးရေးထားတာဖြစ်ပါတယ်အဲ့တော့ဟိုမပိတ်ခင်ပေါ့နော်ကိုဟိုဆော့ကပီကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒေါက်တာသိန်းဝင်းကိုလည်းကျေးဇူးတင်ပါတယ်ကိုစိုးစာနီကိုလည်းကျေးဇူးတင်ပါတယ်ပေါင်ရင်မင်းမြတ်နဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
တော့ကင်းဆွေးဝင်တဲ့အစည်းအဝေးထုတ်လွှင့်ရမှုမဆုမွန်အီတို့စီစဉ်တင်ဆက်ထားတဲ့ဒါရိုက်လေးလိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတာပါဒီအစည်းအဝေးကိုည10နာရီနဲ့17နာရီထိလည်းပြန်လည်ထုတ်လွှင့်ပေးသွားမှာပါ VA ကထုတ်လွှင့်နေတဲ့အစည်းအဝေးတွေကိုစီစဉ်နေနဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ဆိုရင် burmese@voanews.com ဆိုတဲ့ email စာလိပ်စာကိုပေးပို့နိုင်ပါလိမ့်ရှင်ဒီရေကနေစနေနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတင်းကျပ်ကိုကိုရန်နိုင်ကကြီးညာပေးပါမယ်ရှင
်စီးရီးယားနိုင်ငံလက်ဘိုမြို့မှာဆူယာတက်တွေနဲ့သဘုံတက်ဖွဲ့တွေစနေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးကလေးတွေပါဝင်လူ2သိန်းခွဲလောက်အဲ့ဒီမြို့မှာပိတ်မိနေကြပါတယ်လက်ဘိုမြို့ရှိဘတ်ချမ်းမှာရှိတဲ့ဒဏ်ရာထားတဲ့သူတွေနဲ့နေမကောင်းဖြစ်နေသူရာပေါင်းများစွာကိုချက်ချင်းကူညီခဲ့တဲ့ပေးနိုင်ဖို့လဲကမ္ဘာ့ချမ်းမရေးအဖွဲ့ချုပ် WHO ကတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ကိုယ်သူနာဇီခေါင်းဆောင်ဟစ်တလာနဲ့ခိုင်းနှိုင်းပြောဆိုတဲ့အမှတ်ချက်တွေဟာတိတ်ကိုစိုးရင်စရာကောင်းတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ဆိုမာလီနိုင်ငံမိုဂါဒီရှူးမြို့မှာဆိုယာတက်တီကိုပြစ်မှတ်ထားတဲ့ကားဘုံတစ်လုံးစနေနေ့နေ့လယ်ပိုင်းကပောက်ကွဲခဲ့ပါတယ်ဒီဘုံပောက်ကွဲမှုကြောင့်နှစ်ယောက်ထပ်မနေတည်ဆုံးပြီးတော့6ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုမာလီလုံခြုံရေးတာဝန်ရှိသူတွေဘက်ကပြောပါတယ်တိုက်ခိုက်မှုဖြစ်ပြီးတိတ်မကြခင်မှာပဲအယ်ကိုင်ဒါနဲ့ဆက်နွယ်တဲ့အယ်ရှဘတ်သဘုံဖက်ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ပါတယ်ပေါ်ယမ်မင်ဂျီဖရန်စစ်စာကော့ကီးစ်ဒေသကိုတွားရောက်နေပြီးတော့ဒီကနေ့မှာတော့ဂျော်ဂျီယာနိုင်ငံတီပလီစီမြို့ကဝတ်ပြုစုတောင်းတဲ့ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကလေးနှစ်ယောက်ကိုမွေးဖွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ရှေ့တောင်အရှမှာဒါဟာမီဂင်ကနေတဆင့်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးပထမဆုံးမွေးဖွားတဲ့ကလေးတွေလည်းဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကဇီကာဗိုင်းရပ်စ်ပိုးတွေ့တယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာတော့ဇီကာဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ဖို့အတွက်အခုတက်ပေါ်ပြီးထိထိရောက်ရောက်လှုံ့ဆော်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒေသတွင်းနိုင်ငံတွေကိုတောက်ကြတဲ့ကတိုက်တွန်းလိုက်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့လီဗာပူးကဆွန်စီကို ပွဲပြီးကနေမှရတဲ့ပန်တော်တီနဲ့ငကူတကူနဲ့အနိုင်ရသွားပါတယ်ဗျာ
။တင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့မဆူမွင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရရှက်စမစ်ဖြစ်ပါတယ်။ကျွန်မအီသန်စမရှင်။ VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00ထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေဖက်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.